Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ28ရက်ပုံတူးနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို light meter 24.50 51နဲ့ light meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တားညူပါဒီနေ့အကြီးညာပြည်မဲ့သတင်းတွေထဲမှာတော့ Wagner Russia ကြီးစားကုမ္ပဏီကိုရေးယူဖို့အမေရိကန်ပြည်သူအနေနဲ့လာမဲ့သတင်းပတ်ထဲမှာကြီးညာဖို့ရှိနေပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့လူသားချင်းစာနာကူညီမှုလိုအပ်ချက်တွေတိတ်ကြီးမားနေပြီးတော့ဒီထက်မှမြန်မာနိုင်ငံလည်းပါပါတယ်။စရဒီထိတ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့တူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတားညူကြီး။ဒီကနေ့မကြခင်ကြားကြရမှာတွေထဲမှာတော့
ဒီအနေနဲ့ line လေးယူရစီအဲ့ဒါလေးကို set up လေးကကြာလာဟိုဘက်မှာလုပ်ငန်းလုပ်ရတာဆက်တော်မှုပါမအဆင်မပြေတော့ဘူးလေ
အခုကြားခဲ့ရတာကတော့ရွှေကုတ်ကောင်မှာအလုပ်အဆင်မပြေတော့တဲ့ပြောဆိုတာဖြစ်ပါတယ်အပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့ခါကြားမှာပါဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့မိနစ်ပါသတင်းတို့လေးတွေနဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တားရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြကြမှာပါ
ဝါဂနာရုရှားကြီးစားကုမ္ပဏီကိုရေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လာမယ့်သတင်းပတ်ထဲမှာကြီးညာဖို့ရှိနေပါတယ်။ဒါဟာအာဖရိကတိုက်တွင်းသူ့ရဲ့လုံဆောင်ချက်တွေကြောင့်သာဖြစ်ပြီးတော့ရုရှားမှာလက်နက်ကင်သဘုံထားမှုနဲ့မဆက်နွယ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံကြီးယာယီဌာနရဲ့ပြောခွင့်ရသူကပြောပါတယ်။အမေရိကန်ဘက်ကဘလူးစီဇန်ထားလဲဆိုတော့ကတော့နိုင်ငံကြီးဌာနပြောခွင့်ရသူမက်မီလာကအသေးစိတ်တော့မပြောသေးပါဘူး။စင်နီကဖြစ်ပျက်ခဲ့တဲ့အချိန်ပိုင်းကြာဝါဂနာဖွဲ့ရဲ့လက်နက်ကင်သဘုံထားမှုဟာသမ္မတပူတင်ဖို့တော့23နှစ်တာအတွင်းသူ့ရဲ့ဩဇာပေါ်မှာအကြီးမားဆုံးထိုးနှက်မှုလို့ဆိုနိုင်ပါတယ်။ဒီဖြစ်ပျက်ဖြစ်ပြီးတဲ့နောက်သဘုံထားမှုကိုနှိမ်နင်းမယ်ဆိုပြီးတော့သမ္မတပူတင်ကကနဦးပြောပါတယ်။ဒါပေမဲ့လည်းနောက်ပိုင်းနိုင်ငံပိုင်းတွင်းမှာတော့ဝါဂနာအကြီးကြီးနဲ့အခြားဖွဲ့ဝင်တချို့ကိုဘယ်လာရုစ်ကိုတွားခွင့်ပေးလိုက်ပြီးတော့သဘောတူပြည်လည်မှုရခဲ့တာပါ။အခုတော့ဒီဝါဂနာအကြီးကြီးပရီဂိုဇင်ကတော့ဘယ်လာရုစ်နိုင်ငံကိုရောက်ရှိနေပြီဆိုပြီးတော့ဘယ်လာရုစ်ခေါင်းဆောင်ဖြစ်တဲ့အလက်ဇန်ဒါလူကရှင်ကူကအင်ကာနေမှာပြောပါတယ်ပရီကိုစင်ဟာဘယ်လာရုစ်နိုင်ငံဘယ်နေရာမှာရောက်နေတလဲသူနဲ့သူသူ့ရဲ့ဆက်သားတွေဘယ်လောက်ပါလာတလဲဘယ်လောက်ထိနေထိုင်မလဲဆိုတာတွေကတော့ရှင်းရှင်းလင်းလင်းမဖြစ်သေးပါဘူးရုရှားသမ္မတပူတင်ရဲ့မဟာမိတ်ဘယ်လာရုစ်ခေါင်းဆောင်လူကရှင်ကူဟာအခုဒီဝါဂနာရဲခဲမှာနှစ်ဖက်ကြားစစ်ဆင်ပေးခဲ့သူဖြစ်ပါတယ်ဝါဂနာကြီးစားတပ်ဖွဲ့ဟာအာဖရိကတိုက်မာလီနဲ့ဘူအာဖရိကနိုင်ငံကရှေ့ကြာနေတဲ့ပီရင်ပီခါတွေမှာပအောင်ပတ်သက်မှုကြီးမားလာပါတယ်ရုရှားတပ်တွေယူကရိန်းကိုကျူးကျော်တော့လဲသူတို့ပူးပေါင်းပါဝင်ခဲ့ကြပါတယ်။အာဖရိကတိုက်တွင်းကသူ့လှုပ်ရှားမှုတွေမှာလူခွန်ရေးချူဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးတော့ဝေဖန်မှုတွေလည်းခံထားရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့စနေနေ့ကရုရှားမှာသမ္မတဗလာဒီမာပူတင်ကိုခေတ္တခဏပုံကန်ဆက်ကျင်ခဲ့တဲ့ဝိုင်းနာရုရှားကြီးစားလက်နက်ကိုင်တပ်ဖွဲ့ရဲ့ခေါင်းဆောင်ယက်ဖ်ဂျနီပရီဆိုဂိုဇင်ဟာဘယ်လာရုစ်တိုင်ငံကိုရောက်ရှိလာပြီးဖြစ်ကြောင်းဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ပရီဂိုဇင်ဟာဘယ်လာရုစ်နိုင်ငံကိုသူ့တပ်ဖွဲ့ဝင်အင်အားဘယ်လောက်နဲ့ရောက်လာလဲဘယ်မှာနေမလဲဘယ်လောက်ကြာကြာအဲ့ဒီမှာဆက်နေဖို့စီစဉ်ထားတယ်လဲဆိုတာကိုတော့အခုလောလောဆယ်မှာမသိရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကောင်မှာပရီဂိုဇင်ကယူကရိန်းမှာတိုက်နေတဲ့သူ့ရဲ့ဗိုက်နာကျေးစားတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းပြီးမော်စကိုမြို့တော်ကိုပြန်ချီတက်ဖို့ကြိုးစားခဲ့တာပါသမ္မတပူတင်ရဲ့မဟာမိတ်လည်းဖြစ်တဲ့အင်ဒီဂျင်ဘယ်လာရုစ်ခေါင်းဆောင်လူကာရှန်ကိုကဒီပုံကမှုမှာကျောင်းဝင်စစ်ဆက်ပေးခဲ့လို့ပုံကမှုအပြီးပရီဂိုဇင်ကိုမတတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်အင်္ဂါနေ့မှာပဲရုရှားသမ္မတဗလာဒီမာပူတင်ကလည်းဗက်နာကျေးစားတက်ကိုအပြည့်အဝထောက်ခံနိုင်မှုမနစ်မေလကနေဒီနှစ်မေလကြားတဲ့ဒေါ်လာ1ဘီလီယံပေးခဲ့ကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်။ပရီကိုဇင်ကတော့သူ့တပ်ဖွဲ့တွေကိုသူပါတာငွေကြေးစိုက်ထုတ်ထောက်ပံ့ခဲ့တာလို့ဆိုထားတာပါ။အခုတော့ဗက်နာတပ်ဖွဲ့တွေကိုရုရှားကလဆန်တဲ့စုကြေးတွေပေးတဲ့အပြင်ပရီကိုဇင်ရဲ့အစားအသောက်လုပ်ငန်းကိုရုရှားတပ်တွေကိုချွေးမွေးဖို့နောက်ထပ်ဒေါ်လာ1ဘီလီယံနီးပါးပေးထားကြောင်းလည်းသမ္မတပူတင်ကထုတ်ပြောခဲ့ပါတယ်။
လာမယ့်လာဇန်ပိုင်း NATO မြောက်အတ္တလန်တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထိပ်သီးညီလာခံကျင်းပဖို့အကြိုအနေနဲ့ NATO ခေါင်းဆောင်တွေကအခုအင်္ဂါနေ့ Netherlands နိုင်ငံမှာဆုံပါတယ်။ယူကရိန်းစစ်နဲ့ဆွီဒင်နိုင်ငံ NATO အဖွဲ့ဝင်ဖြစ်လာရေးကိစ္စရပ်တွေကိုဒီခေါင်းဆောင်တွေဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဆွီဒင်နိုင်ငံအဖွဲ့ဝင်ကိစ္စတူရကီကကန့်ကွက်ထားတဲ့အပေါ်မှာလာမယ့်ရက်တွေအတွင်းအရေးပေါ်စီးပွားဖို့ရှိမယ်ဆိုပြီးတော့ NATO အတွင်းမှ Jens Stoltenberg ကတင်းစာနေကပြောခဲ့ပါတယ်။NATO အတွင်းမှုချုပ်ဟာ Romania သမ္မတ၊ Poland သမ္မတ၊ Belgium, Norway, Albania နဲ့ Lithuania ခေါင်းဆောင်တွေကိုပါတွေ့ဆုံခဲ့ပါတယ်။လာမယ့်ဇွန်လ17ရက်နေ့ Lithuania မြို့တော်မှာလုံမဲ့ NATO ထိပ်သီးညီလာခံမှာ Sweden နိုင်ငံအတူတက်ရောက်နိုင်ဖို့အတွက်နောက်ဆုံးကြိုးပမ်းမှုတရားလည်းဖြစ်ပါတယ်။ နေတိုးဖွဲ့ဝင်ဖြစ်ဖို့ဆိုလို့ရှိရင်ဖွဲ့ဝင်အားလုံးရဲ့သဘောတည်းတညီတည်းသဘောတူမှုရဖို့လိုပါတယ်ဆွီဒင်နိုင်ငံဟာမြောက်ပိုင်းကကစစ်သွေးကြောအုပ်စုတွေပါဝင်တူရကီနိုင်ငံကိုလုံခြုံရေးချင်းချောင်းမှုရှိနေတဲ့အဖွဲ့တွေပေါ်မှာပျော့ပြောင်းလွတ်နေဆိုပြီးတော့တူရကီဘက်ကဆွဆွဲထားတာပါယူကရိန်းကိုရုရှားကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရုရှားအင်ဂျင်တွေဖြစ်ကြတဲ့ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာ NATO အဖွဲ့ဝင်ဖြစ်ဖို့ကြိုးစားလာခဲ့တာပါဖင်လန်ကတော့ NATO အဖွဲ့ဝင်ဖြစ်သွားပြီမဲ့ဆွီဒင်ကတော့တူရကီနိုင်ငံရဲ့ကန့်ကွက်မှုကြောင့်အဖွဲ့ဝင်ဖြစ်ပြီးမှနှောင့်နှေးနေပါတယ်ခင်ဗျာ
အစ်စရေးတိုက်ပိတ်ထားတဲ့နောက်ဖက်ကန်ဒေတာကအကြံဖက်မှုတွေနဲ့ပတ်သက်ပြီးအစ်စရေးကာကွယ်ရေးဝန်ကြီးယူအော့ဖ်ကယ်လန်နဲ့ပါလက်စတိုင်းအကြီးအကဲရှိတူတို့အင်္ဂလိပ်ကဖုန်းကတစ်စင်ဆွေးနွေးပြောဆိုခဲ့ကြပါတယ်။ဂျူးချေချနေထိုင်သူတွေရဲ့အဓိကယုံတွေကိုနှိမ်နှင်းဖို့အစ်စရေးအစိုးရကရည်ရွယ်တဲ့အတိုင်းအစ်စရေးကာကွယ်ရေးဝန်ကြီးယုံရဲ့ဒီဆွေးနွေးနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကလည်းအမှတ်အကျပ်ပေးထားပါတယ်။ဖုန်းခေါ်ပြီးနောက်ဆက်တွဲကြေညာချက်နှစ်ခုစလုံးဟာပုံမှန်တည်းထူးခြားနေပါတယ်။ဒါဟာနောက်ဘက်ကဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုလာပြီးနောက်မှာအခုလိုဖြစ်လာခဲ့တာပါ။အင်္ဂလိပ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတင်မမှုတွေပုံပုံကြီးထွားလာစေမဲ့တစ်ဖက်သက်လှုပ်ဆောင်မှုတွေကိုရှောင်ကြဉ်ကြဖို့နှစ်ဖက်စလုံးကိုတောင်းဆိုခဲ့ပြီးတင်မမှုတွေကိုထိမ့်သိမ့်သိမ့်သိမ့်နဲ့ရှော့ချဖို့နဲ့နောက်ထပ်တင်မမှုတွေမြင့်တက်လာမှကိုတားဆီးဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းစစ်သွေးကြွဟားမက်စ်အဖွဲ့ကတင်းနှက်တဲ့တိုက်ခိုက်ခဲ့တာကြောင့်အနောက်ဘက်ကအခြေချနေထိုင်ရနယ်ပယ်ရဲ့အပြင်ဘက်မှာအစ္စရေးအရသာ၄ဦးတိဆုံးခဲ့ရပါတယ်။အဲဒီနောက်မှာဂျူးအခြေချနေထိုင်သူအုပ်စုတွေကပါလက်စတိုင်းကျေးရွာတွေနဲ့မြို့တွေကိုဝင်ရောက်ပြီးရက်ပေါင်းများစွာကျူးကျော်ကြံဖက်ခဲ့တာပါ။ဒီဖြစ်စဉ်တွေအတွင်းတန်ရရှိသူ၁၁ဦးကိုဖမ်းဆီးထားကြောင်းအစ္စရေးရဲတပ်ဖွဲ့ကပြောကြားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးရောဘတ်ဝူးကတော့တင်းမာတာတွေရှော့ချနိုင်ရေးနဲ့ဆွေးနွေးပွဲတွေပြန်ဆက်နိုင်မဲ့အခြေအနေတွေဖန်တီးနိုင်ဖို့အမေရိကန်ဆိုရနဲ့အစ္စရေးနဲ့ပါလက်စတိုင်းတို့အာဏာပိုင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့အင်ကာနေကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ
်။ဘယူအမေရိကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒရိုမီတာ24 kHz 12133ဟိုင်းဒရိုမီတာ40 kHz 9413ဟိုင်းဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြလွှင့်နေပါရခင်ဗျာကမ္ဘာတစ်ဝှမ်းမှာလူသားချင်းစာနာကူညီမှုလိုအပ်ချက်ဒေါ်လာ 54.8 ဘီလီယံအတွက်အခုဒီ2023နှစ်ဝက်မှာ20ရာခိုင်နှုန်းအထိပဲရထားပြီးတော့လိုအပ်ချက်တွေအတော်ကြီးကြီးနေတယ်ဆိုပြီးတော့အိုချာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးရုံးကသတိပေးထုတ်ပြန်ပါတယ်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကြီးနေတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
Current underfunded crises include Myanmar, Burkina Faso, the Democratic Republic of the Congo,
အခုညီထောက်ပံ့မလုံလောက်အကြက်တဲကြုံနေရတဲ့ထဲမှာမြန်မာ၊ဘူကီနာဖာဆို၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံ၊ဗင်နီဇွဲလား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါဝင်ကြတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့လက်ထောက်ပြောကြသူဖာရန်ဟတ်ကကုလသမဂ္ဂနေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတကဘာလုံးအခုညီလိုအပ်သူ346တန်းအထိစံချိန်တင်ဖြစ်လာပြီးမဲ့အခုလဆိုရင်တော့အခုညီလိုအပ်သူစုစုပေါင်းဟာ362တန်းအထိတိုးလာတယ်လို့ဆိုပါတယ်။ဒါဟာကဘာကြီးမှာလူ22ဦးမှာတဦးအကူအညီလိုအပ်နေတယ်ဆိုတာပြနေတာဆိုပြီးတော့ကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်အကူအညီတွေလိုအပ်မှုတိုးလာပြီမဲ့လဲရရှိထားတဲ့ရမုံငွေကြီးနဲ့ဆိုရင်လိုအပ်ချက်ကအတော်ကြီးကိုကွာနေတယ်လို့ဆိုပါတယ်ဒီလိုမျိုးလိုအပ်ချက်ကြောင့်တန်းတဲ့ချီတဲ့ကဘာပြည်သူတွေအပေါ်မှာတယောက်မှုရှိမှာဖြစ်လို့ဖြစ်တာမို့လို့လူသားချင်းစာနာမှုအကူအညီတွေအတွက်ရရရောထဲ့ဝင်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့လတုန်းကပြင်းထန်တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ပြည်ပခါတွေရှိနေတဲ့ရခိုင်မြောက်ပိုင်းချင်းပြည်နယ်စကိုင်းတိုင်းအဲ့ညာတွေမှာတော်လေးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ဒါအပြင်ဒေသတွင်းလက်နက်ကင်ပြည်ပခါတွေကြောင့်ဥယျာဉ်ဆွန့်ခွာသူရည်တွက်လဲတိုးလာနေပြီးတော့ဒီဒုက္ခတွေကိုကူညီထောက်ပံ့မှုကလည်းအားနည်းနေပါတယ်ခင်ဗျာ
။2022ခုနှစ်ထဲမှာကလေးငယ်တွေတိုက်ထိခိုက်ခဲ့ရတဲ့စားတင်ကျောင်းတွေနဲ့ဆေးရုံတွေတိုက်ခိုက်ခံရတာ130ရာခိုင်နှုန်းအထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောလိုက်ပါတယ်။ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစည်းအခါစာဝေးဒီနေ့ထုတ်ပြန်ခဲ့ရမှာကုလသမဂ္ဂအတွင်းမှုချုပ်ကအဲ့ဒါလိုပြောခဲ့တာပါ။မြန်မာပါဝင်ယူကရိန်း၊ Israel, Palestine, Afghanistan, Burkina Faso နဲ့မာလီနိုင်ငံတွေမှာကြောင်းတဲ့ဆေးရုံကိုတိုက်ခိုက်ခံရတဲ့ဖြစ်ရ1843ကြိမ်အထိဖြစ်ခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ပဋိပက္ခတွေရဲ့ဒဏ်ကို1နှစ်ဖွယ်ခံစားခဲ့ရတဲ့ကလေးငယ်အရေးအတွက်ကပုံများလာတယ်လို့လည်းကုလသမဂ္ဂအစည်းအဝေးစကားသာဖော်ပြထားပါတယ်။ရှင်းရတဲ့လက်နက်ကိုင်ပဋိပက္ခစစ်တွေဟာ2022ခုနှစ်ထမှလည်းဆက်လက်ပြင်းထန်လာခဲ့လို့ဖြစ်ရ24ခုနဲ့စောင့်ကြည့်အစည်းအဝေးတစ်ခုမှာရန်တော်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့ကလေးငယ်ဥယေက19,000နီးပါးရှိလာကြောင်း တုံးစရာကောင်းအောင်မြင်မာနေစေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ကလေးတွေကိုထိခိုက်စေတဲ့ပြင်းထန်တဲ့ချိုးဖောက်မှုအရေအတွက်က 2,000 ကျော်ကိုရောက်ရှိခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။ချိုးဖောက်မှု 52 ရာခိုင်နှုန်းအတွက်အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်တွေကတာဝန်ရှိပြီးကလေးငယ်တွေကိုတတ်ဖြတ်တာစာသင်ကျောင်းနဲ့ဆေးရုံတွေကိုတိုက်ခိုက်တာနဲ့လူသားချင်းစာနာထောက်ထားမှုဆရာဝန်ရောက်ခွင့်ကိုညှင်းပယ်တာလို့ချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေကတော့အစိုးရတပ်ဖွဲ့တွေဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။
မြန်မာနိုင်ငံနဲ့နေချင်းဆက်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းလူများစုမဏိပူခေါ်ကတဲ့လူမျိုးတွေနဲ့ခရစ်ယာန်ကွတ်ကီမျိုးနယ်စုကြားလူမျိုးရေးကြမ်းဖက်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်လူမျိုးကွဲအုပ်စုတွေကြားတွစ်ဆုံဆွေးနွေးကြစီရေးအတွက်အိန္ဒိယထိပ်ပန်းဆွေးရတာဝန်ရှိသူတွေကမဏိပူအာဏာပိုင်တွေကိုဖိအားပေးနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဒီမဏိပူအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုမျိုးတိုက်တွန်းချက်ဖြစ်လာတာပါ။အနာရ BJP ပါတီအနေနဲ့ထားတဲ့မဏိပူရပြည်နယ်မှာပြီးခဲ့တဲ့2လအတွင်းအကြမ်းဖက်မှုတွေကြောင့်လူ115ဦးထက်မနည်းသေဆုံးပြီးတော့300လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူမျိုးစုတွေကြားကြုံနေရတဲ့အကျက်တဲကိုလူသိရှင်ကြားဆွေးနွေးပြောဆိုမှုတွေမလုပ်တဲ့အပေါ်မှာဝန်ကြီးချုပ်မိုဒီအဝေးပိုင်းခံနေရတာပါ။သူဟာအမေရိကန်နဲ့အီဂျစ်တို့ကနေပြန်ရောက်ပြီးနိုင်ပိုင်းအတွက်မှာပဲတနင်္လာနေ့တုန်းကတော့ဆင်းမြင့်အစိုးရစီဝေးတက်ကိုခေါ်ယူပါတယ်။မဏိပူရပြည်နယ်အတွင်းပုံမှန်ခြေနေတွေပြန်ရောက်လာရေးဆောင်ရနေကြတာတွေနဲ့ပတ်သက်ပြီးတော့ဒီအငွေတန်းဝန်ကြီးတွေကဝန်ကြီးချုပ်မူဒီကိုရှင်းပြကြပါတယ်။အဲ့ဒီအစိုးရစည်းဝေးနောက်မှာတော့သဘောရကွဲလွဲနေကြတဲ့ဒေသခံလူများစုကတဲ့လူမျိုးတွေနဲ့ကွတ်ကီလူမှုအတိုင်းဝိုင်းကြားတက်ဆိုင်သူအားလုံးဆွေးနွေးဖို့မဏိပူရပြည်နယ်ဆွေးအာဏာပိုင်တွေကိုပြောလာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ3ရက်နေ့ကလေးကစပြီးတော့မဏိပူရပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုမိရှုံမှုတွေကြောင့်လူထောင်နဲ့ချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးကြရတာဖြစ်ပါတယ
်။ကလေးတကယ်တွေအသုံးများတဲ့တစ်သည့်အနှံ့ပါတဲ့ electronic cigarette တွေကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုအဖွဲ့ FDA ကသုံးနှစ်ကြာနှိမ်နှင်းဖို့ကြိုးပမ်းခဲ့ပေမဲ့ electronic cigarette အရေအတွက်က30နီးပါးတိုးလာနေပါတယ် vape လို့ခေါ်တဲ့ဒီ e-cigarette တွေဟာဈေးကွက်ထဲမှာအရေအတွက်မြင့်တက်လာတဲ့အဓိကကြောင်းရင်းကတော့တရုတ်နိုင်ငံကတင်သွင်းတဲ့ဈေးပေါ်ပေါ်တစ်ခါသုံး e-cigarette အများပြားဝင်ရောက်နေလာကြောင်းဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ် e-cigarette အများစုကဆယ်ကျော်သက်တွေနှစ်သက်တဲ့တည်တင်းတဲ့တကြားလုံးအရသာတွေနဲ့ရောင်းချကြတာဖြစ်တယ်လို့ဆိုပါတယ်ဒါတွေက FDA ကတရားဝင်ခွင့်ပြုထားတာတွေမဟုတ်ပေမဲ့ထိန်းချုပ်မှုအားနေတာကြောင့်အမေရိကန်နိုင်ငံတဲကိုဆက်ပြီးဝင်နေတာပါသမ္မတဒေါ်နယ်ထရမ့်လက်ထက်ကရေးဆွဲခဲ့တဲ့ FDA ရဲ့ FDA ရဲ့မူဝါဒမှာတစ်ခါတော့ e-cigarette ကိုထိန်းချုပ်စင်းနဲ့ထက်မှထားလို့ဆယ်ကျော်သက်တွေသုံးဆွဲတာပို့ပြီးများလာတာဖြစ်ပါတယ်မနက်ခင်းနောက်ဆုံးအသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြေညာပေးခဲ့တာပါအခုဆက်လက်ပြီးတရင်ဆောင်ပါတွေကိုတင်ဆက်ပါတော့မယ်။စကိုင်းတိုင်းပလဲမြို့နယ်ညောင်ဂုံးကျေးရွာနဲ့ချင်းပြစ်ကျေးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ခါတော်တပားပေါင်းဝင်ရတား10ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာတွေရှိခဲ့ပါတယ်။စစ်တပ်ဝင်ရောက်စီးနှင်းခဲ့တဲ့တိုက်ခိုက်ခဲ့တဲ့စကိုင်းမြို့နယ်ထဲမှာလည်းသေဆုံးနေတဲ့ရုပ်လောင်းတစ်လောင်းထပ်တွေ့ခဲ့ရပြီးသေဆုံးသူ19ဦးထိရှိလာပါပြီ။စကိုင်းတိုင်းကခြေနေတွေကိုကိုစော်မိုးကျော်ကပြောပြမှာပါ။
စကိုင်းတိုင်းပလဲမြို့နယ်တောင်ဘက်နှစ်မိုင်အကွာမှာရှိတဲ့ညောင်ကုန်းရွာဖုန်ကြီးကျောင်းကိုဇွန်လ28ရက်နေ့ညနေ3နာရီကျော်အချိန်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ဃာတော်တပါအမျိုးသမီး2ဦးနဲ့အမျိုးသား9ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ညောင်ကုန်းရွာအရှေ့ဘက်မှာရှိတဲ့ဖုန်ကြီးကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဖုန်ကြီးကျောင်းအနောက်ဘက်မှာရှိတဲ့နေအိမ်တွေကိုပါထိမှန်ခဲ့တဲ့အတွက်နေအိမ်တွေမီးလောင်ပျက်စီးခဲ့ပြီးအရသားတွေတည်ဆုံခဲ့တာလို့မြေပြင်မှာရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဖုံးကြောင်းပြင်မဲ့ထားပြီးပြစ်သွားတယ်ကနေစလုံးထက်မနေဆုံးရှုံးမှုတွေရှိခဲ့တယ်ဗျ။အဲလက်တော့ဒီဆုံးမှုက10ဦးရှိသွားပြီဗျ။ကျွန်တော်တို့ဒီနေ့ခုမှကျွန်တော်တို့ဒါအလောင်းလေးရှာတွေ့တာကြာထက်ရလာတယ်။မျိုးသမီး2လောင်းတွေ့တယ်ကျွန်တော်တို့အဲပြီးတော့ကျွန်တော်တို့ကြောင်ကြားလေးတွေပေါ့အသက်ငယ်ဘိုင်းပေါ့အသက်ငယ်ငယ်နဲ့ဒီအသက်လက်တွေပေါ့အဲ့တော့လက်ပိုင်းတော့ကြောက်တယ်ဗျအဲ့တော့တော်များတယ်ဗျပါသွားတာတော်များတယ်တန်ရတာဒီတော့ပေါ့ကျွန်တော်တို့ရှာဖွေရေးရမပြီးသေးဘူးဗျတော်တော်အကြောင်းဆောင်တစ်ဆောင်လုံးနဲ့တော်တော်ပြက်စီးသွားတယ်တိမ်ကြောင်းရယ်ကျွန်တော်စွန်းစားအကြောင်းရယ်တော်တော်လေးကိုဒီဖျားဌာပနာတွေလည်းဟိုတော်တော်ပြက်စီးသွားတယ်ဒီဒေဒီရောပေါ့ဟိုတော်တော်များကိုပြက်စီးသွားတယ်ဗ
ျလင်းရင်ဟာပထမအကြိမ်ရွာအရှိပိုင်းကဘုံကြီးကျောင်းဝင်းအတွင်းကိုဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးဒုတိယအကြိမ်ပြောင်းဝဲလာတဲ့အချိန်မှာဘုံကြီးကျောင်းအနောက်မှာရှိတဲ့နေအိမ်တွေပေါ်ကိုဘုံချဲခဲ့တာလို့ဒေသခံတွေကပြောပါတယ်။နေအိမ်တွေထိမှန်ခဲ့တာကြောင့်မီးလောင်ပြီးအထက်မှာရှိတဲ့အရသားတွေလည်းဘုံစမှန်ကတချို့မှာမီးလောင်ဒဏ်ရာတွေနဲ့သေဆုံးခဲ့ရတာလို့ပြောပါတယ်။လက်ရှိအချိန်မှာဒဏ်ရာရသူတွေကိုဆေးကုသပေးနေပြီးပျောက်ဆုံးနေတဲ့ကလေးငယ်တွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ညောင်ကုန်းကျေးရွာကိုလေကြောင်းကတိုက်ခတ်ခဲ့ပြီးနောက်ပလဲမြို့နယ်တဲက ချင်းပစ်ကြေးရွာကိုလည်းလေချောင်းကနေပစ်ခတ်ခဲ့လို့အရသာနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလေချောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းတကပဲစကိုင်းမျိုးနယ်တဲကဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဇွန်လ25ရက်နေ့ကမနေ့ပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးအရသာ3ဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ပါတယ်။ဇွန်လ28ရက်မနေ့ပိုင်းမှာတော့နောက်ထပ်သေဆုံးနေတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်2ဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့သခိုင်းခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ဟု
တ်တယ်ဟုတ်တယ်ဆန့်ပြီးမှာဦးရဲ့ရေဟုတ်အလောင်း၄လောင်းမှ၄လောင်းထက်တည်းက15ယောက်ကြတယ်15ယောက်ကြတယ်ဆန့်တယ်ဟုတ်တယ်အရင်ကမဖြစ်ဘူးဒီမှာပြန်ပြီ
းပျောက်ဆုံးနေတဲ့ဒေသခံတချို့လည်းရှိနေပြီးနှစ်ရက်ကြာတဲ့အထိအဆက်အသွယ်မရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာကြောင့်လက်ရှိအချိန်အထိကာဝေးတပ်ဖွဲ့ဝင်16ဦးနဲ့အရသာ3ဦးသေဆုံးသူစုစုပေါင်း19ဦးရှိနေပြီဖြစ်ပါတယ်။စကိုင်းမြို့နယ်ထဲမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်ကစလို့အခုအချိန်အထိနှစ်နှစ်ကျော်ကာလအတွင်းနေအိမ်9000နီးပါးမီးလောင်ကျွမ်းခဲ့ပြီးအရသားနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တရာကျော်အသက်ဆုံးရှုံးခဲ့ရတယ်လို့မြေပြင်စီးရင်ပြည်စုထားသူတွေကပြောဆိုပါတယ
်။စကိုင်းခြေတွေကိုကိုစော်မိုးကျော်ကတင်ပြခဲ့တာပါ။ကရင်ပြည်နယ်မြောက်ပြည်မြို့ကတောင်စားမြို့တော်ဖြစ်တဲ့နာမည်ကြီးတဲ့ရွှေကုတ်ကိုဒေသမှာဂျွန်လ20ရက်နေ့ကစပြီးထိုင်းနိုင်ငံဘက်မှရောင်းချတဲ့ Wi-Fi Internet ဖြတ်တောက်ခဲ့တာကြောင့်ကာစီနိုလောင်းစားလုပ်ငန်းနဲ့ Online Cyber လိမ်လည်တဲ့လုပ်ငန်းတချို့ရန်နာထားပြီးတပတ်အတွင်းအလုပ်သမား60ကျော်အလုပ်ပြုတ်သွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမင်မာကပြောပြထားပါတယ
်။ကရင်ပြည်နယ်မြဝတီခရိုင်ကလောင်ကစားမြို့တော်ဖြစ်နာမည်ကြီးနေတဲ့ရွှေကုတ်ကိုဒေသကိုထိုင်းဘက်ကဂျွန်လ6ရက်နေ့ကစပြီးမီးတွေဖြတ်တောက်ခဲ့ပြီးတဲ့နောက်ဂျွန်လ20ရက်နေ့ကစပြီး Wi-Fi Internet တွေပါဖြတ်တောက်ခဲ့တာကြောင့် Internet ကိုအားထားပြီးလုပ်နေတဲ့လုပ်ငန်းတွေရပ်နားထားလိုက်ရပါတယ်။ဒီအတွက်တပတ်အတွင်းအလုပ်သမား60ကျော်ကိုအလုပ်ကနေဖြုတ်လိုက်တယ်ဆိုပြီးနေဆက်ကဒေသခံတဦးကပြောပြပါတယ
်။ထိုင်းဘက်ကတွေပြောယူထားတဲ့ Wi-Fi ဆက်လာစဉ်သားကလည်းဒီအနေနဲ့လိုင်းနေယူရတာရှိရအဲ့ဒါတွေကိုသူဖြတ်တောက်ပလက်ဖြတ်တောက်ပလက်ကခါကြတော့ဟိုဘက်မှာလုပ်ငန်းလုပ်ရတာဆက်တော်မှုဘာမှအရှင်းမပြေတော့ဘူးလေရှင်းမပြေလာတဲ့ခါကြတော့အဲ့အလုပ်သမားတွေတော်တော်များများလေးအလုပ်ကိုထုတ်ဝေခြင်းခံရတာဟုတ်ဒီငါ60 90ဝန်းကျင်လောက်တော့ရှိမှာပါဒီလိုယုံမှာအဲ့ဒီအလုပ်သမားတွေရှိရလေဟိုကဖဲကြက်သက်သာတဲ့လူတွေနောက်ပြီးတော့ online ချိန်ပြီးတော့ online နဲ့ဂိမ်းကစားဂိမ်းချိန်ရတဲ့ဂိမ်းကစားတဲ့လုပ်ငန်းတွေရှိရလေအဲ့လုပ်ငန်းတွေကုန်ပြည့်ဆက်သွားတာ
ထိုင်းနဲ့မြန်မာနဲ့နိုင်ငံသားတွေအလုပ်လုပ်ကြနေတဲ့တရုတ်ကာစီနိုရုံတွေမှာအင်တာနက်ကိုအသုံးပြုပြီးလိမ်လည်တဲ့လုပ်ငန်းတွေ၊ရာဇဝတ်မှု၊လူကုန်ကူးမှု၊အတင်းအကျပ်စေခိုင်းမှုတွေနဲ့ပါရှိနေတာပါ။ဒီရက်အတွင်းမှာအလုပ်လုပ်ဖို့အတွက်3လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေ၊6လတစ်ကြိမ်ချုပ်ရတဲ့စာချုပ်တွေချုပ်ထားတဲ့အတင်းအကျပ်စေခိုင်းခံရသူတချို့ကျွေးချေလို့နေရာပြန်ရသူတွေလည်းရှိပါတယ်။ဒီထဲမှာအကျွေးချေလို့နေရာပြန်ရသူတွေမီးဖြတ်တောက်ပြီးတဲ့နောက်လာရောက်လောင်းကစားလုပ်သူတွေနဲတဲ့အတွက်လဲဝန်ထမ်းလျှော့တာတွေအရင်ကဘတ်ငွေတသိန်းနဲ့ရွေးမှနေရပြန်ရမဲ့သူတွေကိုဘတ်ငွေ3000နဲ့ပဲဈေးလျှော့ပြီးရွေးခိုင်းတာတွေကြောင့်လဲနေရပြန်သူရောအလုပ်ပြုတ်သူတွေရောဒီကာလမှာများလာတယ်လို့ဆိုပါတယ်ထိုင်းကမီးဖြတ်တောက်လိုက်ပြီးတဲ့နောက်ဆိုလာပြားတွေမီးစက်တွေနဲ့လဲပတ်တာတွေရှိတယ်လို့အခုအင်တာနက်တွေဖြတ်ရင်တော့ဖုန်းအင်တာနက်စင်ကတ်တွေသုံးပြီးလုံနိုင်တယ်လို့လဲဆက်ပြောပြပါတယ်
အာမြေကြတော့မြေကြတွေလောက်တယ်ဒါမှမဟုတ်အခုလည်းအင်တာနက်ဒီ line တွေဖြတ်တဲ့ဆိုရင်နောက်ပိုင်းသူတို့ sync card တွေနဲ့သူတို့ဝယ်ပြီးတော့အလုပ်လုပ်မှာဒီမြေကြတာမြေကြနဲ့မောင်းတဲ့ဆိုလာပြားတွေနဲ့ဖွင့်တယ်အခုကတော့အင်တာနက် line ဖြတ်တယ်ဆိုတော့ sync card တွေရောင်းကောင်းမှာပေါ့
နိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလူကုန်ကူးခံရတာတွေအတင်းအကျပ်စိတ်ခိုင်းခံရတာတွေရာဇဝတ်ပုံလုပ်ငန်းတွေပါလုပ်နေတဲ့အတွက်ဖိအားပေးတဲ့အနေနဲ့ထိုင်းဘက်ကတော့မြေဖြတ်တောက်တာအင်တာနက်ဖြတ်တောက်တာတွေကိုဂျွန်လာထဲမှာပြုလုပ်ခဲ့တာပါအဲ့ဒီဒေတာနဲ့အနီးတစ်ဝိုက်ထိုင်းဘက်ချမ်းမှာလည်းအဖမ်းစည်းတွေဇက်တိုက်ပြုတ်လုလာပြီးပြီးခဲ့တဲ့ရက်ကတော့အဲ့ဒီရွှေကုတ်ကိုဒေတာဘက်မှာတွားရောက်အလုပ်လုပ်ကင်ကြမဲ့ BNN နိုင်ငံသားတွေကိုမဲဆောက်မြို့မှာဖမ်းဆီးလိုက်ပြီးလုံခြုံရေးကိုတင်းကျပ်ထားပါတယ်။ဒါအပြင်မေလနဲ့ဇွန်လအတွင်းမှာပဲအဲ့ဒီရွှေကုတ်ကိုဒေတာဘက်မှာရောင်းစားခံရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလည်းမဲဆောက်ဘန်ကောက်ကနေတဆင့်နေရက်ပြန်ပို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်။
မအေးမှတင်ပြခဲ့တာပါအခုတော့နိုင်ငံတကာရေးကိစ္စတွေပဲကြည့်ကြရအောင်ပါရုရှားနိုင်ငံတွင်မှာပြီးခဲ့တဲ့သတင်းပတ်ကဖြစ်ပျက်ခဲ့တဲ့ Wagner ကျေးစားတပ်ဖွဲ့ရဲ့မထင်မှတ်တဲ့စန့်ကျင်မှုတွေကြောင့်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ရေးပုံစံများအပြောင်းလဲရှိနိုင်မလား Nang sasa ye kin chin ye buya bjone nine j shimla, sashi de megune tola javare. American tabra in Yurogaro, Piovu, Teku, Solomba de Lutopian, Piosu, Lipare. Anita Pavole, the name people checko, good thing tie Uga, Piopia Parimekamia.
Russia Sidabega, Shalom Tai Bigere, Wagna Chizade, Jige, Yevgeni Prigoshenga, Tudaporin, Moscow, Muro, Chitelapi, Kilometer Niala, Gua, Wimama, Shalaitava. Two Belarus Nangan Udavo, Russia Suyabega, Kalanau, Lakan Labar. Belarus Nangan Udavo, Kalanaga, two net Chizata Digu, Piu Peret Bomu, Chini Utaining Laitava.
ဒီကိစ္စနဲ့ပတ်သက်ပြီးဝါရှင်တန်နိုင်ငံရဲ့အတိုင်းအဝန်ကြားမှာလဲမိဂိုထုတ်မှုတွေရှိလာပါတယ်။
Manier of the Brab Baidanga, Russia, Chin in Nepadalu.
We made clear that we were not involved.
Chenaro Tikisama, Pawan Patamu Mishi, Usura Shemare, Chenaro Patesia Lemshivao, Daga, Russian and Iasini doing Apia Mutazi Divima.
Russia, the Brab Vladimir Budingaro, Mania Mingum Jojare, Chain.
တကူဝဣစခိုဒဘရတူဘီစ်တခုဖြစ်လာတဲ့ကိစ္စကကိုတွေးရင်တိုင်းညီကိုချင်းချင်းလောက်ကြံမှုကြိုးစားမှုပါရုရှားရဲ့ရန်သူတွေလိုချင်နေတဲ့အတိုင်းကိဖ်မှာရှိတဲ့နာဇီလက်သက်တွေလိုချင်တဲ့အတိုင်းအနောက်နိုင်ငံတွေလိုချင်တဲ့အတိုင်းပြည်တွင်းကတစ်စပောက်တွေလိုချင်တဲ့အတိုင်းလိုက်လုပ်တဲ့လုပ်ရပါလေးလာ၃၀သူတွေကတော့သမ္မတဘူတင်နဲ့ကြီးစားတက်ဖွဲ့ခေါင်းဆောင်ပရီဂိုရှင်တို့အကြားဆက်ဆံ
precaution ရောက်သွားတဲ့ Belarus နိုင်ငံခေါင်းဆောင် Alexander Lukashenko ကလည်း Putin ရဲ့လူအဖြစ်တစ်သက်လုံးရပ်တည်ခဲ့သူပါအခု precaution ကိုလက်ခံတာကPutin ရဲ့သဘောတူညီချက် Putin ခွင့်ပြုလို့လက်ခံလိုက်တာပါဘလို့အာမခံချက်မျိုး precaution ကိုပေးသည်ဖြစ်စေတရားဝင်ပေးထားတဲ့ဂရီဆိုပြီးတီမယ်လို့သတ်မှတ်လို့မရတဲ့အကြောင်းလေးလာစမ်းသစ်သူတွေကပြောဆိုကြပါတယ်မော်စကိုမြို့တော်ကိုရောက်ခါနီးနိုင်ပိုင်းလို့မှ precaution ရဲ့တက်တွေဆက်လက်ချီတက်နေတာကရက်ခဲတာပါမော်စကိုမြို့ကန်တွေကတော့အချိန်ဒီပေါ်မှာတော်တော်လေးစိုးရိမ်ပြီးစိတ်လှုပ်ရှားခဲ့ကြတယ်လို့ပြောပါတယ်မနေ့ကတော့ဝက်ကနာခြေစားတက်ဖွဲ့ကြီးကရှစ်ကန်နီ precaution ကမော်စကိုမြို့တော်ကိုတင်ကားတွေဆီလွတ်ခဲ့တာကသူတို့ဘက်ကမကျေနပ်မှုကိုပြသတဲ့ဆန္ဒပြမှုသာဖြစ်ပြီးအစိုးရကိုဖြုတ်ချဖို့လုပ်တာမဟုတ်ပါဘူးဆိုပြီးအတန်နဲ့ကြီးညာချက်ထုတ်ပြန်သွားကြပါခင်ဗျာ
။ကိုသိတိုက်ဦးပြောပြခဲ့တာပါ။အခုတော့ယူကရိန်းရုရှားကနေအာရှဘက်ကိုလှည့်အောင်ပါ။ဖိလစ်ပိုင်ခေါင်းဆောင်မှုအပေါ်မှာရောဘလို့ယူဆနေကြပါသလဲ။ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာသမ္မတဖြစ်လာတာတနည်းနီးပါးရှိလာချိန်မှာပဲသူဟာပြည်တွင်းပြည်ပမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးသူအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့နိုင်ငံရေးကက်ခတ်တွေကြားမှာလည်းသဘောထားအမြင်အမျိုးမျိုးကွဲပြားနေကြပါတယ်။ VOA သတင်းတောက် Dave Garnabaum ရဲ့သတင်းပေးပို့ထားတာကိုအခြေခံပြီးကိုရတိုင်ကပြောပြပေးမှာပါ
။ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာဟာတိုင်းပြည်မှာကုန်စည်လုံးတွေကြောက်အောင်လုပ်ပေးမယ်လို့ဂရီပေးပြီးတဲ့နောက်မနစ်ကကျောင်းလာ30နှစ်ကသမ္မတဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုဆိုရင်သူ့ရဲ့သမ္မတတန်းဟာတနည်းနည်းပါးရှိလာခဲ့ဖြစ်ပါတယ်။
A year into the Marcos presidency, I think that we
Marcos ရဲ့သမ္မတတတန်းတစ်နှစ်ရှိလာချိန်မှာထူးထူးခြားခြားကြီးမားတဲ့အောင်မြင်မှုတွေရတာမတွေ့ရသေးဘူးလို့ကျွန်တော်ထင်ပါတယ်။အထူးသဖြင့်တာမန်ပြည်သူတွေရဲ့ဘဝတွေမှာပ
ါ Cliff Aguilera ဟာ WR Numero Research ဆိုတဲ့စစ်တမ်းကောက်ယူမှုအဖွဲ့ကိုဦးဆောင်သူဖြစ်ပါတယ
်။ Although much has been said about bringing down the prices of rice and
other တခြားလေယာဉ်အတွက်ကုန်ပစ္စည်းဈေးတွေကျအောင်လုပ်ပေးမယ်လို့အတော်လေးပြောခဲ့ပေမဲ့အဲ့ဒီကဏ္ဍတွေမှာတည်တာတဲ့တိုးတက်မှုတွေရတာတော့အခုအချိန်ထိကျွန်တော်တို့မတွေ့ရသေးပါဘူးဖိလစ်ပိုင်ပြည်သူတွေကိုအစားအစာလုံလုံလောက်လောက်ရရှိဖို့အထူးသဖြင့်ဆန်အလုံးအလောက်ရအောင်လုပ်ဖို့ဆိုတဲ့မျှော်မှန်းချက်နဲ့တိုင်းရင်တော့သူ့အနေနဲ့သိပ်လုံနိုင်တာမရှိသေးပါဘူး
ဒါမဲ့လည်းလူလူစစ်တမ်းနေမှာတော့တမမာကော့စ်ဂျူနီယာကိုထောက်ခံမှုတွေကအားကောင်းတယ်လို့အဂွဲလီယပ်စ်ကပြောပါတယ
် one explanation for this is that traditionally
ဒါနဲ့ပတ်သက်ပြီးအကြောင်းတစ်ခုကတော့အစဉ်အလာအဖြစ်ဖိလစ်ပိုင်ပြည်သူတွေကသူတို့ရဲ့တမရကိုတမရဖြစ်ပြီးပထမနှစ်မှာတိတ်လုံနိုင်ဖို့မျှော်လင့်မထားကြပါဘူး
နိုင်ငံရေးမူဝါဒနဲ့ကာကွယ်ရေးကိစ္စတွေမှာတော့ဖိလစ်ပိုင်ဟာအမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ပထဝီနိုင်ငံရေးပြိုင်ဆိုင်မှုကြားမှာကြားညက်နေတယ်လို့အကဲခတ်တွေကပြောပါတယ်။အရင်သမားရိုရီဂိုဒူတာတေးလက်ထက်မှာတော့ဖိလစ်ပိုင်ဟာဘက်မပြောင်းငယ်အချိန်အထိအချိန်တော်ကြာတရုတ်နိုင်ငံဘက်ကရပ်တည်ခဲ့တာများပါတယ်။ဒါပေမဲ့လည်းသမားမာကော့စ်ဂျူနီယာလက်ထက်မှာတော့တောင်တရုတ်ပင်လယ်တွင်နေမီပိုင်ဆိုင်မှုအငင်းပွားမှုတွေကြောင့်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေတိုးလာတဲ့အတွက်ဖိလစ်ပိုင်ဟာအမေရိကန်နဲ့လုံခြုံရေးကိစ္စရပ်တည်ကိုပို့ပြီးတော့အားကောင်းအောင်လုပ်လာခဲ့ပါတယ်။
What he wants, you can say, is have the cake.
ဒီကဘာလို့ကျင်လဲဆိုတော့အမေရိကန်စီကနေလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပိုလိုချင်ပြီးတရုတ်နိုင်ငံစီကရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်သွယ်မှုဆက်ဆံမှုတွေကိုပိုလိုချင်တယ်လို့ခင်ဗျားပြောလို့ရပါတယ
်။ပြီးတဲ့နှစ်ဧပြီလတုန်းကတော့ဖိလစ်ပိုင်နဲ့အမေရိကန်နှစ်နိုင်ငံနှစ်ပတ်ကြာပူးတွက်စည်းရင်းချက်မှုတွေလုပ်ခဲ့ကြပြီးတော့နောက်ထပ်အမေရိကန်စစ်အခြေစိုက်စခန်းတွေဖွင့်ဖို့ကိုလည်းဖိလစ်ပိုင်ဘက်ကသဘောတူခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစစ်အခြေစိုက်စခန်းတွေဟာတခြားနိုင်ငံတွေကိုတိုက်ခိုက်တဲ့နေရာမှာစခန်းအဖြစ်အသုံးပြုဖို့ရည်ရွယ်တာမဟုတ်ဘူးလို့ဖိလစ်ပိုင်ဘက်ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာထိုင်ဝမ်နားမှာရှိတာကြောင့်တကယ်လို့တရုတ်နိုင်ငံကထိုင်ဝမ်ကိုအင်အားသုံးပြီးတော့ပြန်သိမ်းယူခဲ့ရင်စစ်ဖြစ်လာနိုင်တာကြောင့်အခုလိုစိုးရိမ်မှုတွေလည်းတိုးလာနေတာပါ
။ When once war happens, you know, all chips are on the table. I mean
စစ်ဖြစ်ပြီးဆိုတာနဲ့အားလုံးပါလာကြမှာဖြစ်ပြီးဘာဖြစ်မလဲဆိုတာဘယ်သူမှမသိနိုင်ပါဘူး။ဂျပန်ပါလာမယ်ဖိလစ်ပိုင်ကလည်းပါလာမယ်ဩစတြေးလျလည်းပါလာမယ်ဒါပေမဲ့ကျွန်တော်ဒီမှာလောက်တာအဲ့ဒါမဟုတ်ပါဘူးကျွန်တော်တို့ကစစ်ကိုဟန်တားဖို့ပါဒီမှာအဓိကအချက်ကခမားသေးချာပြင်ဆင်ထားမယ်ဆိုရင်မဟာမိတ်တွေပူးပေါင်းပြီးဟန်တားမယ်စုပေါင်းဟန်တားနိုင်စွမ်းရှိမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကျူးကျော်ဖို့စဉ်းစားမှတော့မဟုတ်ပါဘူ
းဒါပေမဲ့နိုင်ငံရေးကဲခတ်တွေကတော့သမ္မတမာကော့စ်အနေနဲ့ရှေ့လျှောက်ပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ပြောပါတယ်ခမား
ဖိလစ်ပိုင်နိုင်ငံကမာကော့စ်အစိုးရအပေါ်အမြင့်မြင့်မြို့ကိုကိုရီးယားနိုင်ငံကတင်ပြပေးခဲ့တာပါ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းပေါ်အစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
Over the past 2.5 years
ဒီနိုင်ငံရဲ့နှစ်ခွဲကျော်အတွင်းမှာအမေရိကန်ပြည်တော်စုဟာတိုင်းပြည်အားကောင်းလာစေဖို့နဲ့ကမ္ဘာတဝန်းကရပ်တည်မှုကိုခိုင်မာစေဖို့ပြည်တွင်းရောပြည်ပမှာပါရွေချက်ရှိရှိနဲ့မဟာဗျူဟာမြောက်ခြေလှမ်းတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ
် That's the backdrop for the relationship between the United States
ဒါကကမ္ဘာပေါ်မှာတည်ရောက်မှုအကျိုးဆက်အရှိဆုံးတွေထဲကတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်သူသမ္မတနိုင်ငံကြားဆက်ဆံရေးအတွက်နောက်ခံကားချက်ပဲဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံစလုံးကဒီဆက်ဆံရေးကိုတာဝန်သိသိနဲ့စီမံခန့်ခွဲဖို့တာဝန်ရှိပါတယ
် United States will advance a vision for future that we share with
American
people so many
of us နိုင်ငံတွေနဲ့အတူမျှဝေခံစားနိုင်မဲ့အနာဂတ်အတွက်မျှော်မှန်းချက်တစ်ခုကိုမြင့်တင်ကကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုနှစ်များစွာကာကွယ်ဆောင်ရှောက်ပေးနိုင်စွမ်းနဲ့ဥပဒေသားစည်းမျဉ်းတွေကိုအခြေခံတဲ့အစီအစဉ်ကိုစွဲကင်ထားတဲ့နိုင်ငံတွေပုံပေါ်ကောင်းမွန်အောင်မွမ်းမံပြင်ဆင်နေတဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်ပွင့်လင်းပြီးတည်ငြိမ်သားရဝါပြောတဲ့ကမ္ဘာတစ်ခုတည်ဆောက်ဖို့ရည်မှန်းလှုပ်ဆောင်ပွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။စစ်နည်းစစ်သွေးဆိုင်ရာစိန်ခေါ်မှုတွေကိုပုံပေါ်အားကောင်းအောင်လုပ်ဖို့ဘောလားကွဲလဲနေတဲ့နယ်ပယ်တွေမှာကျွန်တော်တို့ရဲ့ရည်တည်ချက်နဲ့ရွယ်ချက်တွေကိုရှင်းလင်းဖို့နဲ့လောက်တူတွဲလုံနိုင်မဲ့အကျိုးစီးပွားချင်းထပ်တူကြတဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုတွေရှိတဲ့နယ်ပယ်တွေကိုစူးစမ်းဖော်ထုတ်နိုင်မှုကျွန်တော်ဘေကျင်းကိုလာခဲ့ပါတယ်အခြေခံအဆင့်ရင်တိုက်ရိုက်ထိတွေ့ဆက်ဆံမှုနဲ့ရေရှည်တည်တဲ့နဲ့ဆက်သွယ်မှုတိစောက်ချင်းဖြစ်တာကျွန်တော်တို့ကြားကကွဲပြားနေမှုတွေကိုတာဝန်သိစွာစီမံခန့်ခွဲနိုင်မှာဖြစ်ပြီးပြိုင်ဆိုင်မှုကနေပြည်ပခမဖြစ်စေရေးအကောင်းဆုံးနည်းလမ်းဖြစ်ပါတယ်
We both agree on the need to stabilize our relationship.
ကျွန်တော်တို့လုပ်ဖို့လိုအပ်တာကိုနိုင်ငံစလုံးကသဘောတူကြပါတယ်။ရှေ့ဆက်ရမယ့်လမ်းကိုရှာဖို့ကနိုင်ငံစလုံးရဲ့တာဝန်ဖြစ်ပြီးဒါဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားဖြစ်တယ်လို့ကမ္ဘာကြီးတစ်ခုလုံးရဲ့အကျိုးစီးပွားလည်းဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
ဗီယိုရဲ့မနက်ပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုလိုထုတ်လွှင့်တဲ့အချိန်နဲ့တပြေးညီဗီယိုရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလိုဗီယိုရဲ့ YouTube နဲ့ Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘေးရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်နဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ်ဇွန်လ28ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါ Social Media ပေါ်မှာလူချိများတဲ့တမတ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်မြေကြီးဩဇာနဲ့အရင်ဆုံးစကြအောင်ပါဆရာနာသိပြီးတဲ့နောက်တောင်ထူလယ်သမားတပ်မကတွေလည်းတရားဝင်လှုပ်ရှားခွင့်တွေမရကြတော့ပါဘူး။ဒါပေမဲ့တပ်မကတွေအချင်းချင်းကြားမှာဆက်တွေဆောင်ရွက်ကြတာတွေရှိကြပေမဲ့တောင်ထူလယ်သမားအရေးကိုတီးတတ်မဲ့လှုပ်ဆောင်ကြမလား။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပါတွဲဖက်လှုပ်ဆောင်မလားဆိုတဲ့အမြင်တွေကတော့ကွဲပြားနေကြပါတယ်။ဒီလိုအမြင်မတူကြတာတွေကို VOA အဖွဲ့သားကိုခမောင်စိုးမင်းကအခုလိုမေးမြန်းတင်ပြထားပါတယ်။
နာသိမ့်ပြီးနောက်ပိုင်းလွတ်လပ်တဲ့တောင်သူလယ်သမားသမဂ္ဂတွေဟာတရားဝင်လှုပ်ရှားခွင့်တွေဘာမှမရတော့သလိုအဖွဲ့အစည်းစုစည်းရပ်တည်ဖို့တောင်မှမလွယ်တော့ပါဘူးအဲ့ဒီအတွက်တချို့အဖွဲ့အစည်းတွေကလည်းလက်နက်ကင်တိုင်းရင်းသားအဖွဲ့တွေစိုးမိုးမှုရှိတဲ့ဒေသတွေကိုပြောင်းရွှေ့ပြီးတော့တောင်သူလယ်သမားအရေးကိုဆက်လက်လှုပ်ဆောင်နေကြသလိုတချို့ကလည်းမိမိရှိတဲ့နေရာမှာပဲရပ်တည်ပြီးအခြေအနေကိုကြည့်ကလျို့ဝှက်ပြီးတိုးတိုးသိသိလှုပ်ဆောင်နေကြတာတွေလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားသမဂ္ဂတွေလွတ်လပ်စွာပေါ်ထွန်းရေးအတွက်ကဒီမိုကရေစီနိုင်ငံရေးအခြေအနေကောင်းတွေလိုအပ်တယ်လို့ FTUB ကမြန်မာနိုင်ငံအလို့သမားများသမဂ္ဂအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးလှုပ်ဆောင်ခဲ့မှုတဲ့ဒေါက်တာဇော်ဝင်းအောင်ကပြောပါတယ
်ဟိုလယ်သမားသမဂ္ဂတွေပေါ့နော်တောင်သူလယ်သမားတွေအလို့သမားတွေသူတို့ရဲ့သမဂ္ဂတွေအသင်းအဖွဲ့တွေတည်ရှိမှုကတော့ဒီလယ်သမားတွေအလို့သမားတွေရဲ့အကျိုးစီးပွားအတွက်အရေးကြီးပါတယ်ဒါကတော့ညင်းလို့မရတဲ့အချက်ပေါ့နော်ဒီနေ့ခေတ်ဒီနေ့အချိန်ကတော့ခက်ခဲတွေအများကြီးရှိမှာပဲအဲဒီအလုံသမားလယ်သမားတမကတွေရဲ့အာဒီစံနှုန်းပေါ့ပြောလေးဆိုလေးရှိတဲ့စံနှုန်းတစ်ခုကတော့လွတ်လပ်တဲ့အလုံသမားတမကလယ်သမားတမကဆိုတာသူတို့ကိုယ်တိုင်ဖွဲ့စည်းပြီးသူတို့ကိုယ်တိုင်ဒီမိုကရေစီနီးကြရွေးကောက်ထားတဲ့ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေပေါ့နော်ဒီလိုအဖွဲ့အစည်းတွေလွတ်လပ်လှုပ်ရှားနိုင်ဖို့အတွက်ကတော့ဒီမိုကရေစီရှိဖို့လိုအပ်ပါတယ်
တောင်သူလယ်သမားတမကတွေအနေနဲ့လက်ရှိအခြေအနေတွေအရမတူညီကြတဲ့အနေအထားမှာရပ်တည်လှုပ်ဆောင်နေကြရသလိုတောင်သူလယ်သမားအရေးတက်တက်ကိုပဲဆောင်ရွက်ရမယ်ဆိုတာနဲ့နိုင်ငံရေးကိုပါပူးတွဲဆောင်ရွက်ရမယ်ဆိုတဲ့အမြင်ကွဲပြားမှုတွေလည်းရှိနေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံတောင်သူလယ်သမားများတမက MFU ရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူ့ပါတီအနေနဲ့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေတိုင်းဒေသကြီးလွတ်တော်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်ဆူဆူနွေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အစိုးရအဆက်ဆက်ကကျွန်တော်လယ်သမားတစ်ခုတည်းကိုပဲကန့်သတ်ပြီးတော့ဒီတစ်ခုတည်းကိုပဲလုပ်ကျွန်တော်ဆောင်ဝင်မပါနဲ့ကိုလုတ်ပဲကိုလုတ်ဆိုတဲ့ပုံစံမျိုးတွေကျမတို့ကိုပြောတာရရှိတယ်။လေသမားအရေးတစ်ခုတည်းကိုပဲလုတ်တာဆိုတော့နိုင်ငံရေးနာမှာမတက်တက်ကဘူးဆိုရင်မဟုတ်ပါဘူး။ဒီတောင်လေသမားတွေကျင်းနဲ့ပြည်သူလူတွေရဲ့စီးပွားရေးကျန်းမာရေးလူမှုရေးအကျက်တဲ့အားလုံးဟာနိုင်ငံရေးပါပဲ။ကျမတို့ကနိုင်ငံရေးဆိုတာမျိုးကျမတို့မပတ်သက်လို့မရပါဘူး။နိုင်ငံရေးကိုကျမတို့ပတ်ကိုပတ်သက်ကမှာပါ။အဲ့တော့ဒီလေသမားအလုတ်ဟာနိုင်ငံရေးနဲ့မပတ်သက်ကဘူးဆိုတာမျိုးကတော့အထက်ပဲမရှိပါဘူး
။တပြိုင်တည်းမှာပဲနိုင်ငံရေးကိစ္စတွေကိုပါဝင်လှုပ်ဆောင်တာဟာတောင်သူလယ်သမားအရေးဆောင်ရွက်ရာမှာအားနည်းလာနိုင်တယ်ဆိုတဲ့အမြင်တွေကလည်းပေါ်ထွက်လာပါတယ်။သို့တော်လည်းတစ်ဖက်ကလည်းနိုင်ငံရေးသမားတွေကိုယ်တိုင်ကတောင်သူလယ်သမားတမကအတော်များများကိုဖွဲ့စည်းရာမှာပါဝင်ပတ်သက်နေကြတဲ့အတွက်ကြောင့်နိုင်ငံရေးကိစ္စတွေကရောထွေးနေတာဖြစ်တယ်လို့လည်းဆိုကြပါတယ်။အဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာတောင်သူလယ်သမားအဖွဲ့အစည်းတွေကိုပူးစည်းဥဆောင်လုပ်ပြီးကမှဖွဲ့ပေးရတဲ့နိုင်ငံရေးသမားတွေအားလည်းဖွဲ့ပေးတဲ့အခါကျတော့ဒီတောင်သူလယ်သမားအဖွဲ့အစည်းတောင်သူလယ်သမားတမကပြောလို့များများကနိုင်ငံရေးတိုက်ပွဲတွေကြားထဲမှာပဲပျော်ဝင်ခဲ့ကြရတယ်။တကယ်တောင်သူအရေးကိုဟုတ်တိပတ်တိလောက်ခဲ့တာတိတ်မရှိဘူးကျွန်တော်အဲ့လိုပဲသုံးသပ်တယ်။ တကြွတဲ့တောင်သူတွေကိုကြည့်လိုက်မှဆိုရင်လေမိသိမ့်ခံရတဲ့တောင်သူတွေကဒီမေးပြန်ရအောင်စာတင်းလို့မရရင်တပိတ်တိုက်ပွဲတွေနဲ့သွားမယ် signature campaign နဲ့ poster campaign နဲ့သွားမယ်ဆိုအစရှိတဲ့ပြင်ပေါ့အဲ့ဒီအပေါ်မှာနိုင်ငံရေးတိုက်ပွဲတွေပုံမှာပဲရောက်သွားကြတယ်တောင်သူတွေလက်ငင်းခံစားနေရတဲ့စိုက်ပျိုးရေးနည်းပညာမပြည့်စုံတာတွေမြေစီဩဇာခန့်ချောက်တာတွေကိုမြေပြင်ရမဲ့နည်းပညာတွေမတက်တာတွေသူတို့ရဲ့ထွက်လာတဲ့သိနံတွေကိုဈေးကွက်လျှောက်ပွေးတွေသူတို့အားမစိုက်နေတာတွေကမ်းကြောင်းတွေလွဲကုန်တယ်လို့သုံးသပ်ပါတယ်သူတို့ဒီလိုလို့လို့အဲ့ဒီဘက်ကိုရောက်သွားလို့ကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးတကယ်တောင်သူဘဝကိုတိုးတက်စေချင်တယ်ဆိုရင်တော့နိုင်ငံရေးနဲ့ကင်းနေစမြာကင်းပြီးတော့မှသူတို့လက်ငင်းဒိုးအပ်နေတဲ့လိုအပ်ချက်တွေကိုလိုက်ပြီးဖြည့်ဆည်းဖို့လိုတာပေါ့ဗျာ
တောင်သူလက်သမားတမတ်ကားတွေကိုနိုင်ငံရေးသမားတွေကဥဆောင်ဖွဲ့စည်းကြတာရှိတယ်လို့တစ်ဖက်မှာလည်းဆန်းစပါးအပါအဝင်စိုက်ပျိုးရေးထွက်ကုန်လုပ်ငန်းရှင်ခရိုနီတွေကဥဆောင်ဖွဲ့စည်းထားတဲ့တောင်သူလက်သမားတမတ်ကဒါမှမဟုတ်တောင်သူလက်သမားအဖွဲ့အစည်းတွေလည်းရှိကြပါတယ်ခရိုနီတွေအကြိုက်ဖွဲ့စည်းပေးထားတဲ့တောင်သူလက်သမားအဖွဲ့အစည်းတွေကတော့ခရိုနီတွေရဲ့ဈေးကွက်ထိန်းချုပ်ရေးကိုအထောက်အကူပြုပေးရပါတယ်ဒါနဲ့ပတ်သက်ပြီးအရင်မကွေးတိုင်းမှာအခြေစပ်ပြီးတောင်သူလက်သမားအရေးဆောင်ရွက်နေရကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကရင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေရာမှာပြောင်းရွှေ့သွားတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
တောင်သူလယ်သမားနဲ့ကျွန်တော်တို့ဒီနိုင်ငံအရေးဆိုတာလုံးဝခွဲခြားလို့မရပါဘူး။ဒီပဲတောင်သူလယ်သမားဆိုတာကလည်းနိုင်ငံအရေးထဲမှာထက်ထဲဝင်ဝင်ပါဝင်သင့်တယ်လို့ထင်ပါတယ်။တောင်သူလယ်သမားအရေးကိုတောင်သူအတွက်တည်တံ့လှုပ်တဲ့လူတွေကိုကျွန်တော်အားမပေးဘူး။ဒါတပ်မကတိုင်းတော့ဆိုလိုတာတော့မဟုတ်ဘူးပေါ့နော်။တောင်သူလယ်သမားဟာတောင်သူလယ်သမားအရေးကိုတည်တံ့မယ်လှုပ်မယ်ဆိုတဲ့လူတွေကတော့ဒီတောင်သူလယ်သမားတပ်မကလို့ဖွဲ့ပြီးတော့သူတို့ကပါလှုပ်လဲ။ဒီဈေးကွက်ကအစားသူတို့ကထိမ့်ချုပ်ကစားဖို့အတွက်ကိုသူတို့ကတက်မကတီးတန့်ဖွဲ့ထားတဲ့စက်မကကြီးလည်းရှိပါရဲ့ပေါ့နော်ဒီလိုဟာတွေကြတော့တောင်သူအကျိုးကိုပြည်သူလူထုအကျိုးကိုသူတို့ဟာအကျိုးရှိရှိထမ်းရွက်တည်ပိုးခြင်းလို့ပြည်သူတွေကိုကူညီခြင်းလို့မဟုတ်ပဲနဲ့အလိုကျတက်မကကြီးလည်းရှိပါရဲ့ဗ
ျဒါပေမဲ့လည်းတောင်သူလယ်သမားတက်မကတွေအနေနဲ့တောင်သူလယ်သမားအရေးတစ်ခုတည်းကိုသာလှုပ်ရင်အစိုးရဘက်နဲ့ဆက်သွယ်တဲ့အခါမှာလည်းပိုမိုလေးစားမှုတွေရနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်သူလယ်သမားတွေနဲ့အစိုးရကြီးအမှဘောင်းကူးဆက်ဆက်မှုပေးနိုင်ရာရောက်ပြီးနိုင်ငံရေးတွေပါလာရင်နိုင်ငံရေးပါတီတွေအလိုကျဖြစ်သွားနိုင်တယ်လို့လည်းယူဆနေတဲ့သမဂ္ဂခေါင်းဆောင်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းရောဒေသကတောင်သူလယ်သမားသမဂ္ဂခေါင်းဆောင်တူဦးကအခုလိုပြောပါတယ်
ကျွန်တော်တို့တောင်လယ်သမားတမကဆိုတာကတောင်လယ်သမားခန့်ခန့်တာကိုအဓိကဦးစားပေးတင်တယ်နိုင်ငံကြီးလိုဘာလို့မှဝင်ရောက်ဆက်တယ်ကျွန်တော်တောင်လယ်သမားတမကရည်စီရက်တည်နိုင်မဲ့အနေအထားမရှိဘူးလားတောင်လယ်သမားတမကဆိုတာတောင်လယ်သမားအရေးကိုပဲကျွန်တော်တို့သိတဲ့တော့ရက်တည်နေပြီးတော့အနေတင်နေဆရာတောင်လယ်သမားအရေးမဟုတ်ခဲ့တဲ့တခြားခန့်ခန့်တာတွေမှာဒါကဝင်ရောက်ဟိုပါနေမယ်ဆိုလို့ရှိရင်ဟိုချူစီတန်ရှင်းတဲ့ရည်ရွယ်ချက်လေးရတယ်နောက်ကြတော့တောင်သူတွေရဲ့ယုံကြည်ရမရပဲနဲ့ကျွန်တော်တို့ကတဖြည်းဖြည်းနဲ့အားနေသွားတာပါဗျာနေရာတကာဝင်ပါလာတော့သူ့အဖွဲ့စည်းရတယ်ယုံကြည်မှုတွေလည်းပျောက်လာတယ်အဲ့တော့ဘာမှလိုအပ်ကိုင်းတာအဆင်မပြေဘူးဒီကနေ့တခုရဲဟိုဈောင်းမပေးဘူးဆိုလို့မှနေရာကပါနေမယ်ဆိုလို့ချင်းကျွန်တော်တို့ဒီအသင်းဖွဲ့ကတော့အချီးပြင်းနေကျွန်တော်တို့ဟိုပြုတ်ကြမှာ
လက်ရှိစစ်ကောင်စီအုပ်ချုပ်နေစင်မှာတော့တောင်သူလယ်သမားတမကတွေနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိပေမဲ့လည်းတရားဝင်လှုပ်ရှားမှုအားလုံးကိုတော့လုံးလို့မရကြတော့ပါဘူးအရင်စစ်အစိုးရတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တွေမှာလည်းအသင်းအပင်ဖွဲ့စည်းနိုင်မှုဆိုတဲ့ခေါင်းစဉ်အောက်ကပဲဖွဲ့စည်းခွင့်ပြုထားပါတယ်ဒါပေမဲ့လည်းတမက်ကဆိုတဲ့အတုံးနှုံးကိုတော့စာအပြည့်ခွင့်ပြုပေးခြင်းမရှိပါဘူးအဲ့ဒီလိုအနေထားတွေကြောင့်တမက်ကဆိုပြီးမိမိဘာသာပြန်လဲခေါ်ဆိုပြန်လဲတတ်မှတ်ကြတာဖြစ်ပါတယ်ဒါအပြင်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့နေ့ကိုအစွဲပြုတတ်မှတ်တဲ့တောင်သူလယ်သမားနေ့ကိုလည်းတောင်သူလယ်သမားတမက်ကတော်တော်များများကပြီးခဲ့တဲ့စစ်အာဏာသိမ်းတဲ့အချိန်အထိအတိအမှတ်ပြုပြီးတောင်သူလယ်သမားနီနောပလေဘွဲတွေပြုလုပ်ကြတာလည်းရှိပါတယ်။ဒါကိုတောင်သူလယ်သမားတမကတချို့ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့အပါအဝင်ထူးခြားတဲ့နေ့တွေတဲကမှတောင်သူလယ်သမားနေ့အဖြစ်ပြန်လည်သတ်မှတ်ကြဖို့ဆွေးနွေးစဉ်းစားနေကြခြင်းမှာစစ်အာဏာသိမ်းမှုကြောင့်အဲ့ဒီအစီအစဉ်တွေပြတ်ကုန်ခဲ့ကြရပါတယ်ခင်ဗျာ။
ကမ္ဘာဆိုးပြင်းရဲ့အမြင့်ကြီးဩဇာအစီအစဉ်ဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အလှည့်ကိုရောက်လို့လာပါပြီ။ရုရှားသမ္မတဗလာဒီမာပူတင်နဲ့သူ့ရဲ့လက်တွဲဘက်ဗက်ဂနာကျေးဇပ်တပ်ခေါင်းဆောင်တို့ကြားပဋိပက္ခတွေဖြစ်နေချိန်မှာအမေရိကန်ပြည်ထောင်စုကတော့ယူကရိန်းကိုဆက်လက်ကူညီသွားဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။ ရုရှားအတွင်းပိုင်းပဋိပက္ခဟာယူကရိန်းစစ်အပေါ်ဘလို့တည်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Balderas Iglesias ပြပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးမှာပ
ါ။ရုရှားသမ္မတ Vladimir Putin ရဲ့ Ukraine ကျူးကျော်စစ်မှာရုရှားဘက်ကအားဖြစ်ပါဝင်တိုက်ခိုက်တဲ့ Wagner ခြေစားတပ်ဟာသူတို့ရဲ့မကြေနပ်ချက်တွေကိုထုတ်ဖော်ဖို့မော်စကိုထိခြေတက်နေပြီဆိုတဲ့သတင်းကတော့ပြီးခဲ့တဲ့သတင်းပတ်ကုံမှာအများစိတ်ဝင်စားခဲ့တဲ့အကြောင်းအရာပါ Wagner တပ်ဖွဲ့ဝင်တွေကိုရုရှားတပ်ကပြစ်ခတ်တိုက်ခိုက်တာကြောင့်သူ့လူအများပြားတီကုံနာနဲ့ပတ်သက်လို့ရုရှားစစ်တပ်အကြီးအကဲနဲ့ကာကွယ်ရေးဝန်ကြီးကိုသူ့လက်အပ်ဖို့ Wagner တပ်ဖွဲ့အကြီးအကဲ Yevgeny Prigozhin ကတောင်းဆိုခဲ့တာပါဒါပေမဲ့လည်းရုရှားနဲ့ယဉ်ကျေးတဲ့မဟာမိတ် Belarus နိုင်ငံရဲ့ကြားဝင်ဖြန့်ပြမှုနဲ့ Wagner တပ်ဟာမော်စကိုကိုဆက်ပြီးတော့ခြေတက်မဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်ပါတယ်ဒီလိုအခြေအနေတွေကိုအမေရိကန်ကအနီးကပ်စောင့်ကြည့်နေတာပ
ါ The notion that this war this aggression by Russia
Ukraine ဓမ္မမို့နေတို့ဟာရုရှားတွေစီးရင်ချင်းချောက်မှုတရားအဖြစ်မှားယွင်းစွာတင်ပြယူဆပြီးစစ်ကိုစခဲ့တာပါအခုတော့ပြဿနာတွေပိုကြီးထွားလာပါပြီဘာကြောင့်ဂုလိုတွေဖြစ်လာသလဲဆိုတာကိုတော့အခုအချိန်မှာကျွန်တော်တို့မသိသေးပါဘူး
Ukraine တပ်ကိုကူညီထောက်ပံ့ပေးဖို့ကတော့ American ရဲ့ဦးစားပေးလုပ်ငန်းစဉ်တစ်ရပ်ပ
ါ To the extent that the Russians are distracted
ရုရှားမှာမတည်မငြိမ်ဖြစ်လာပြီးထိမ့်သိမ်းရခဲ့တဲ့အနေအထားမျိုးရောက်နေရင် Ukraine ကိုတိုက်ခိုက်ရတာပိုခက်လာမှာပါအဓိကအင်အားကြီးနိုင်ငံတွေဖြစ်တဲ့ရုရှားမှာအခုလိုပြည်ပခါတွေဖြစ်လာတာမျိုးကစိုးရင်စရာကောင်းပါလေ
Wagner တပ်တွေကိုရုရှားကစစ်လက်နက်တွေအလုံးလောက်ထောက်ပံ့မပေးတာကိုလည်း Wagner ခေါင်းဆောင်precaution ကမကျေနပ်နေတာအတော်ကြာပါပြီအခုတော့သူ့ပေါ်အရေးမယူဘူးသဘောတူခဲ့တယ်လို့ပူတင်ဟာသူ့တိတ်ခါပြန်အဖက်ဆယ်ဖို့အတက်နိုင်ဆုံးဆောင်ရွက်ခဲ့တယ်လို့ကာကွယ်ရေးဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ပါတယ
် It didn't come to a big bloodshed
တွေးချောင်းစီးတဲ့အခြေအနေမရောက်ခဲ့ပါဘူးအခြေအနေတွေထိမှုဘာလို့ရမယ်ဆိုတာကိုပူတင်ကောင်းကောင်းသိပါတယ
်ပူတင်ရဲ့သဘောတူညီချက်အရ Wagner ခေါင်းဆောင်ဟာ Belarus မှာရောက်နေပါပြီဒါပေမဲ့လေယူကရိန်းစစ်ပွဲမှာသူဟာအခရာကျတဲ့နေရာမှာပါဝင်နိုင်စေပဲလို့အကဲခတ်တွေကထောက်ပြပါရယ
်အာကိုရတဲ့တပ်ဖွဲ့တွေနဲ့အတူသူဟာဘီလာရုစ်မှာရောက်နေရင်ကိဖ်နာကယူကရိန်းစစ်မျက်နှာတွေအတွက်သူဟာချင်းချောက်မှုတည့်ရဖြစ်နေမှာပ
ါဒီလိုအခြေအနေမျိုးမှာဆိုရင်ယူကရိန်းတပ်တွေအနေနဲ့ပိုဂယူစိုက်ဖို့လိုကြောင်းလဲသူကသတိပေးပါရယ်ခင်ဗျာ
ရုရှားပုံကမှုကြီးရဲ့အကြောင်းကိုကိုအောင်အောင်ကတင်ပြသွားခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေတွေ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုပြောပြချင်ပါတယ်အိန္ဒိယနိုင်ငံကဘာယာတတိမြို့မှာတင်မင်းကိုစောင့်မျှော်နေကြသူတွေနေထိုင်နေကြပါတယ်ထိုင်းမှာတော့ရှားပါလင်းတမျိုးကိုစနစ်ကျမွေးမြူထားတာပါဒီလိုဆိုဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ်
ဘာယာနတိမြို့မှာတင်မဲရက်ကိုအသိမြင်စောင့်မြုံနေတဲ့အဖိုးအိုမိုယာလီမိုဟန်ဆက်စထရီဖြစ်ပါတယ်။ဒီမြို့မှာခေါင်းချခြင်းလို့တက်တောင့်တက်တာနေနိုင်တဲ့ဟိုက်ဒရာဘတ်မြို့ကနေပြောလာခဲ့တာပါ။သူနဲ့ဇနီးဖြစ်သူကမွေးဖွားမှုနဲ့တေးချင်းတရားတန်တရားဆက်ဝိုင်းကလွတ်ခြင်းလို့ဥစ္စာပစ္စည်းအစားအယောင်တွေဆွန့်လာခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကင်းဂါမြင်းတစ်ဖူးကဘာယာနတိမြို့မှာကသူတို့လိုပဲအစားအယောင်တွေမပါလာရောက်နေထိုင်နေကြတဲ့တက်ကြီးရွယ်တွေရှိပါတယ်။သူတို့ကဇာတိကိုရထားတဲ့ဒုက္ခဆင်းရဲတွေကနေကင်းဝေးခြင်းစားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြဖို့ရည်ရွယ်ပြီးဘာယာနတိမြို့မှာရှိတဲ့ဘုရားရိပ်တာမှာလာပြီးတရားကျင့်ကြံနေထိုင်တာပါ။အဲ့ဒီမှာဘာအဆောင်ရောင်မှမရှိစားရေးတောင်ရေးဆေးဝါးအစစကိုထူကိုထအလုပ်ရတာဖြစ်ပြီးတော့သူတို့ဒီမှာခေါင်းချနိုင်ဖို့စိတ်ကူးထားပါတယ်။ဟိန္ဒူဘာသာဝင်တွေကဘာယာနတိမြို့မှာလာပြီးခေါင်းချနိုင်တာမဟုတ်ရင်တော့မှမိတ္တဂျုံနိုင်ရင်နိဗ္ဗာန်နဲ့တလန်းပူနေတယ်လို့အယူရှိတာကြောင့်ဘာယာနတိမြို့ကင်းကမြင့်နဖူးမနိကာနေကမြစ်စိတ်မှာမိတော်မငိမ့်ဇက်တိုက်အလုပ်များနေတဲ့လေဟာပြည်မိတကြိုတဲ့နေရာရှိပါတယ်ပြည်ဦးနိုင်ငံကရှေးဟောင်းသူတေသူတွေတက်တန်း1100နဲ့1200ကျားရှိမယ်လို့ခန့်မှန်းရတယ်ကလေးရုပ်အလောင်းတလောင်းကိုအခုခေတ်လီမာမြို့တော်တည်ရှိတဲ့နေရာမြို့ပြင်ရှိဟောင်းသူတေသနာလောက်ွက်မှာတွေ့ရှိခဲ့ရပါတယ်။အခုတွေ့တဲ့ရုပ်လောင်းမှာအသားတွေစပင်တွေမပေါ်မပယ်ရှိနေသေးတာပါ။ရေရှည်ခံအောင်ဆေးစင်ထားတဲ့မမ်မီရုပ်လောင်းက ချီကောင်ဝင်လာတာကလေးရုပ်လောင်းဖြစ်ပါတယ်။ဒီရုပ်လောင်းကိုလီမာမျိုးတော်ပြင်တာကကဟာမာကီယာရှေးဟောင်းသူတေသနာလောက်ွက်မှာထပ်တွေ့တာဖြစ်ပြီးတော့ပထမဆုံးတွေ့ထားတဲ့ရုပ်လောင်းနဲ့656ပေအကွာမှာတွေ့တာဖြစ်ပါတယ်။အင်္ဂါခေတ်မတိုင်ခင်အချိန်ကရုပ်ကျွင်းနဲ့ပစ္စည်းတွေတူးဖော်ရရှိနေတာမှာအခုနောက်ဆုံးဒီရုပ်လောင်းတွေ့တာဖြစ်ပြီးတော့အဲ့နေရာမှာပဲဇန်နဝါရီလတုန်းကတော့ကလေး၈ဦးလူကြီး၁၂ဦးရဲ့ရုပ်လောင်းတွေတွေ့ရှိခဲ့ရပါတယ်။သူတို့တွေအားလုံးရစ်ပူဇော်ပွဲမှာတက်ခံကြရတာဖြစ်မယ်လို့ရှေးဟောင်းသူတေတီတွေကောက်ချက်ဆွဲထားပါတယ်။အစ်ဒီလီနိုင်ငံဆစ်စလီကျွန်းအရှိချမ်းကမ်းလွန်ပင်လယ်ပြင်မှာဂါဒီယာဒီဖီနာဇာအထူးရဲတပ်ဖွဲ့ကကိုကိန်းတုံအများပြားပင်လယ်ပြင်မှာမျောနေတာကိုတော့အေပီလာလေကသိသိရမိခဲ့တာပါကိုကိန်းအထုပ်ပေါင်း1600ကိုအထုပ်ကြီးတွေပြန်ထုတ်ထားတာဖြစ်ပါတယ်ဆစ်စလီကျွန်းအရှိချမ်းကမ်းလွန်ပင်လယ်ပြင်မှာဖြစ်ပြီးတော့စံချိန်တင်များပြားတဲ့ပမာဏဖြစ်တာပါအထုပ်ပေါင်း80နဲ့စုစုပေါင်း4ချိန်2တန်ကာလာပေါင်ဈေးနဲ့ဆိုရင်တော့ဒေါ်လာတန်430ကျော်ပါတယ်ကောက်ကင်းတွေကိုရေလုံးအောင်တေချာထုတ်ဖိုးထားပြီးတော့အထုပ်တွေတစုတစည်းတည်းဖြစ်နေအောင်လို့ငါးဖန်းပိုက်ခွန်နဲ့ချီထားပါတယ်။ဒီပစ္စည်းတွေဘယ်ကိုရောက်သွားလဲဆိုတာကိုသိနိုင်ဖို့လဲရောင်ပြန်အချက်ပေးကိရိယာကိုတက်ဆင်ပေးထားတာပါ။ဒီအထုပ်တွေကိုတင်မော့ဘော်ကပြစ်ချသွားတယ်လို့ရဲကယူဆပြီးတော့ပြီးမှလာကောက်မဲ့ပုံရရင်လို့အထူးရဲတပ်ဖွဲ့ကပြောပါတယ်။ရဲကအနီနာကာတာနီယာစိတ်ကန်ကဆက်လီတွေကိုတွားပြီးဆုံးဆန်းခဲ့ပါတယ်။ကျူရအမွေရည်နဲ့ပန်းရောင်လဒါလေးကရှားပါးခေါင်းနေလဒါဖြစ်ပြီးတော့ထိုင်းနိုင်ငံမှာမလကမှာဥကပေါက်တာပါဒီခေါင်းနေလဒါကအာရှဒေသမှာပေါက်ဖွားတဲ့ပထမဆုံးလဒါဖြစ်ပြီးဒီလိုသားဖောက်နိုင်တာကမ္ဘာမှာနှစ်ကောင်ပဲရှိပါသေးတယ်သူ့ကိုအစာကျွေးဖို့သူ့ရဲ့အထင်းကတနေ့ကို၄ကအထူးဝတ်ဆောင်ဝေးရပါတယ်အနီရောင်ခေါင်းမူချုံတဲ့အနီရောင်လက်အိတ်ရှည်ဝေးရပါတယ်မိခင်လဒါမကြီးကသူ့ရဲ့ရင်သွေးကိုအစာကျွေးတဲ့ပုံတုပြီးတော့ဒီဝတ်ဆောင်နဲ့အစာကျွေးရတာဖြစ်ပါတယ်လဒါတွေကိုထားတဲ့နေရာကိုလည်းကင်မရာနဲ့စောင့်ကြည့်ပြီးတော့သူတို့ရဲ့ပြုမှုကိုလေ့လာရပါတယ်။ဒီတော့မှသူတို့ရဲ့လှုပ်ရှားမှုကိုလိုက်တူပြီးတော့အကောင်ပေါက်လေးတွေကိုတရားရှင်းတမ်းအောင်စောင့်ရှောက်ပေးနိုင်မှာပါ။ထိုင်းနိုင်ငံကနခွန်လက်ချာစီမှာဒရိတ်ဆန်ရုံမှာရှားပါလဒါမျိုးအရေးအတွက်ပြင်များလာဖို့အတွက်စူးစမ်းလှုပ်ဆောင်နေပြီးတော့အောင်မြင်တာလည်းတွေ့နေရပါတယ်။အခုလည်းနောက်ထပ်ဥတလုံးပေါက်ဖို့ရှိပြီးတော့သူမိဘဝတ်ပေးနေတာကိုစောင့်ကြည့်နေကြပါတယ်။အာရှလဒါဘီရင်လို့ခေါ်တဲ့ခေါင်းနေလဒါမျိုးကဒရိတ်ဆန်တွေကိုစားပေးပြီးတော့ယောဂပြန်ပွားမှုကိုထိန်းချုပ်ပေးတဲ့အတွက်သဘာဝဂေဟာစနစ်အတွက်အထူးအရေးပါတာဖြစ်ပါတယ်။ဒါမဲ့လည်းအမဲလိုက်တာတွေသဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်အရေးအတွက်အထူးကြဆင်းသွားရလို့မျိုးရုံးပြောက်ွယ်နိုင်တဲ့အရေးကိုစိုးရိမ်နေကြပြီးတော့ထိုင်းနိုင်ငံမှာဒီလဒါမျိုးကိုထိန်းသိမ်းမှုကြိုးစားနေတာဖြစ်ပါတယ
်။လူမှုမီဒီယာဘော့ကတမနစ်သတင်းအတိုလေးတွေကိုမရီတန်နယ်ကျော်ကတင်ပြခဲ့တာပါ။အခုဆက်ပြီးကမ္ဘာတစ်လားခီးသွားလိုက်ကြအောင်ပါ၁၉ရာစုခေတ်နယ်သာလန်ကပကြီးအချော်မော်ကြီးရမ်ဘရတ်ရဲ့ပုံတွေကိုကိုနဲ့မကွာစုဆောင်းထားနိုင်ဖို့ရမ်ဘရတ်ဟောက်စ်ပြတိုက်ကထူးခြားတဲ့အစီအစဉ်တစ်ခုလုပ်ခဲ့ပါတယ်အမ်စတာဒမ်မြို့ကနာမည်ကြီးတက်တူးပညာရှင်တွေနဲ့ပကြီးပုံတွေကိုတက်တူးထုတ်လိုက်အောင်စီစဉ်ပေးခဲ့တာပါဈေးကြီးကြီးမပေးရဘဲရမ်ဘရတ်လက်ရာတွေကိုပိုင်ဆိုင်နိုင်အောင်လုပ်ပေးတာကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လားခီးသွားစီစဉ်ကနေကြည့်လိုက်ကြအောင်ပါ
visual art အနုပညာသမိုင်းမှာလက်ရအပြောင်မြောက်ဆုံးအနုပညာရှင်တယောက်လို့သတ်မှတ်ခံထားရတဲ့အထက်မှာ Netherlands နိုင်ငံကပကြီးဆရာကြီး Rembrandt လည်းတယောက်ပါပါတယ်။ Dutch လူမျိုးတွေရွှေရောင်တန်းခဲ့တဲ့အချိန်တွေလို့တင်စားပြောကြတဲ့ Golden Age ကာလမှာ Netherlands ရဲ့အကောင်းဆုံးပကြီးဆရာကြီးလို့လည်းသတ်မှတ်ခံထားရပါတယ်။1669ခုနှစ်ထဲကသူကွယ်လွန်သွားခဲ့ပြီမဲ့သူ့ရဲ့ပုံတူပကြီးကားတွေအပါအဝင်သူဆွဲခဲ့တဲ့ပကြီးကားအများအပြားကိုကမ္ဘာထိပ်တန်းပြရိုက်ကြီးတွေမှာအထူးတလဲပြသထားကြပါဗျ။ပကြီးလက်ရာစုဆောင်းသူတွေကလည်းလေလံပွဲတွေမှာငွေကြေးအမြောက်အများပေးပြီးတော့သူ့ရဲ့ပကြီးကားတွေကိုဝယ်ယူနေကြပါဗျ။ Rembrandt ရဲ့လက်ရာတွေကိုပိုင်ဆိုင်ခြင်းသူတွေငွေအများကြီးမကုန်ဘဲတစ်သက်လုံးပိုင်ဆိုင်နိုင်အောင်လို့ Rembrandt House ပြရိုက်ကထူးထူးခြားခြားလုပ်ခဲ့ပါဗျ။ Amsterdam မြို့တော်မှာပကြီးဆရာကြီး Rembrandt ကိုယ်တိုင်နေသွားခဲ့တဲ့နေအိမ်ကို Rembrandt House ဆိုပြီးတော့ပြတိုက်လှုပ်ထားတာပါ။အဲ့ဒီမှာ Appointment Rembrandt အတိတ်ဘယ်ကစင်ရဲသားရဲ့ Rembrandt ဆိုပြီးတော့သူ့ရဲ့ပကြီးကားတွေကိုကဘာကျော် Dutch တက်တူးပညာရှင်တွေကတက်တူးထိုးပေးခဲ့ကြတာဖြစ်ပါတယ်။
We are the Museum of Rembrandt, a museum where Rembrandt lived and worked and trained a lot of pupils.
ကျမတို့ပြလိုက်ကRembrandt ပြလိုက်ဖြစ်ပါတယ်။ဒီပြလိုက်နေရာမှာပဲသူနေသွားခဲ့တာပါ။ဒီမှာပဲသူပုံတွေဆွဲသွားတယ်။တပည့်တွေအများကြီးကိုပကြီးပညာတွေသင်ပေးသွားခဲ့တာဖြစ်ပါတယ်။အမ်စတာဒမ်မြို့ကကြော်ကြားတဲ့အမှုပညာရှင်တွေကိုကျမတို့ပြလိုက်ကိုဖိတ်ခေါ်ပြီးသူတို့ကျွမ်းကျင်တဲ့ပုံစံနဲ့ Rembrandt ရဲ့အငွေ့အသက်တွေပျောက်ပြယ်မသွားအောင်လုပ်တဲ့သဘောပါ
။ Rembrandt House ပြလိုက်ထဲကအခန်းတစ်ခုမှာဂျွန်လ19ရက်နေ့ကနေဂျွန်လ25ရက်နေ့အထိသတင်းတစ်ပတ်ကြာတက်တူးအစီအစဉ်ကိုလုပ်ခဲ့တာပါ။အမ်စတာဒမ်မြို့အခြေဆိုင်နာမည်ကြီးတက်တူးပညာရှင်၄ယောက်က Rembrandt ဆွဲခဲ့တဲ့ပုံတွေကိုတက်တူးထိုးပေးကြတာပါ။တက်တူးအရွယ်အစားကိုလိုက်ပြီးတော့ယူရိုငွေ90ကနေယူရို250အထိတက်တူးထိုးကပေးရပါတယ်။ဒီပမာဏက Rembrandt ရဲ့ပကြီးလက်ရာတွေနဲ့ရှင်ရင်မပြောပါလောက်တာမို့ဆင်းရဲသားရဲ့ Rembrandt လို့တင်စားနာမည်ပေးထားတာဖြစ်ပါတယ
်။ The owner Rembrandt is something special but you need to have a lot of money for
Rembrandt ရဲ့လက်ရာတစ်ခုကိုပိုင်ပန်းဆိုင်နေတယ်ဆိုရင်တကယ်ကိုထူးခြားမှာပါဒါပေမဲ့ပတ်စံတွေအများကြီးလိုပါတယ်ပုံသေးသေးလေးဆိုရင်တော့မှအများကြီးပေးရမှာပါအဲဒါကြောင့်ကျွန်တော်တို့က Rembrandt ပုံတွေတစ်သက်လုံးပန်းဆိုင်နေအောင်လုပ်ပေးနေတာပါပို့ပြီးတော့ခိုင်မြဲတဲ့ဆက်ဆံရေးတစ်ခုတိဆောက်လိုက်တယ်လို့ပါပဲချစ်ဇလန်းတွေထက်တက်တူးတွေကရည်ရှိခံတယ်အသက်ထွက်သွားတဲ့နေ့ထီကိုနဲ့အတူရှိနေမှာဖြစ်ပါတယ
်ဒီတက်တူးပညာရှင်ကြီးဆိုရင်Red Hot Chili Peppers တို့ Paul Jam တို့လိုကမ္ဘာကျော် Rock Guitar TY ကအဖွဲ့ဝင်တွေကိုတက်တူးထိုးပေးခဲ့မှုတဲ့အထိနာမည်ကြီးသူဖြစ်ပါတယ်။လူသိများသူတွေအများကြီးကိုတက်တူးထိုးပေးခဲ့မှုပေမဲ့အခုလိုမျိုး Rembrandt ပုံတွေကိုတက်တူးထိုးရတာကသူတို့အတွက်အထူးအကြောင်းဖြစ်တယ်လို့တက်တူးပညာရှင်တွေကပြောကြပါတယ
်။ It's very exciting and it's extremely
တကယ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ်ကျွန်တော်အတွက်တက်တူးထိုးအတွေ့အကြုံအထွတ်အထိပ်ကိုရောက်တယ်လို့တော့ပြောနိုင်ပါတယ်တကယ်ကိုမယုံနိုင်ကြပ
ါအခုလိုတက်တူးထိုးနိုင်ဖို့ပြတိုင်း website မှာကြိုတင် booking လုပ်ရတာပါပထမဆုံးနေ့အတွက် booking ဖွင့်တော့10မိနစ်အတွင်းမှာကိုပြည့်သွားတယ်လို့ပြတိုင်းတာဝန်ရှိသူတွေကပြောပြပါတယ
် It hurts but it's very very cool
နာရောနာပြီပဲဘာလည်းမှမတူတဲ့အတွေ့အကြုံတစ်ခုဖြစ်ပါတယ်အခုစကားပြောနေရလို့သိမလှုပ်မိအောင်တော်တော်လေးဒိထားနေရပါတယ်
Now Hans Kees natuurlijk een olifant die Rembrandt getekend heeft eerst.
Rembrandt zweegde de Hanska sur het symbool ဖြစ်ပါတယ်. Hanska ကအဲ့ဒီအချိန်ကဥပပေါက်ကိုပထမဆုံးရောက်လာတဲ့ဆင်ပါ။သူ့ရဲ့ဥကောင်းခွန်တော်တိပြတိုက်မှာပြသခဲ့ပူပါတယ
်. 19th ရာစုတုန်းကဥရောပကိုပထမဆုံးရောက်လာတဲ့ Hanska ဆိုတဲ့ဆင်ပုံကို1638ခုနှစ်မှာ Rembrandt ကရေးဆွဲခဲ့တာပါ။အခုသီရိလင်္ကာနိုင်ငံဖြစ်နေတဲ့ဆီလုံကနေ၃နှစ်အရွယ်နဲ့ရောက်လာတဲ့ဆင်လေးကိုပကြီးဆရာကြီး Rembrandt ကအတော်လေးစိတ်ဝင်စားခဲ့ပုံရပြီးတော့အသေးစိတ်ဆင်ပုံကိုရွေးဆွဲခဲ့လို့ Rembrandt ရဲ့ဆင်လိုတော်မှာတင်စားပြောကြားရတဲ့အထည်ဖြစ်ပါတယ်။အခုလိုမျိုး Dutch ပကြီးဆရာကြီးရဲ့ကြော်ကြားတဲ့လက်ရာတွေကိုအရေးပြားပေါ်မှာဆေးမြင်တက်တူးထိုးခွင့်ရသူတွေကလည်းဝမ်းသာကြပါတယ်။
The skin is canvas, so and it's also a technique with ink. And what I was really
အရေးပြားတွေကကမ်ဘတ်တွေဖြစ်တာတွေမဟုတ်ပါဘူးဆေးမင်းတွေကိုပညာသားပါပါဆွဲရတာလည်းပါပါတယ်ကျမတို့အတွက်စိတ်ဝင်စားစရာကောင်းတာကတချို့သူတွေကတက်တူးတွေစုကြတာပါအရင်တော့ကကျမတခါမှသတိမပြုမိပါဘူးပကြီးနဲ့တက်တူးမှာတူတဲ့အချက်တချို့ရှိနေတာကကျမတို့သိကိုစိတ်ဝင်စားစရာဖြစ်ပါတယ်ပကြီးနဲ့တက်တူးကွာတာတွေလည်းအများကြီးပါပဲ Rembrandt ရဲ့ပုံတွေကိုတက်တူးထိုးပြီးတော့ကိုယ်ပိုင်ဖြစ်သွားအောင်လုပ်တာသိကောင်းတဲ့နည်းလို့ထင်ပါတယ်ဒါကြောင့်လဲဆင်းရဲသားရဲ့ Rembrandt Project လို့နာမည်ပေးထားတာပါလူတိုင်းကိုနဲ့မကွာ Rembrandt ကိုပိုင်ဆိုင်နိုင်မဲ့နည်းဖြစ်ပါတယ
် Netherlands နိုင်ငံ Amsterdam မြို့က Rembrandt House ပြတိုက်မှာဂျွန်လ19ရက်ကနေ25ရက်နေ့အထိ Rembrandt ပကြီးတွေကိုတက်တူးထိုးတဲ့အစီအစဉ်လုပ်ပြီးတော့သူ့ရဲ့လက်ရာတွေကိုကိုယ်ပေါ်မှာတသက်လုံးတင်ထားနိုင်အောင်လို့စီစဉ်ခဲ့တာဖြစ်ပါတယ်ပကြီးဆရာအကျော်မော်ကြီး Rembrandt ကိုယ်တိုင်လွန်ခဲ့တဲ့အနှစ်400လောက်က19နှစ်ကြာနေထိုင်သွားခဲ့တဲ့နေအိမ်မှာတော့သူ့ရဲ့ဖန်တီးမှုတွေသူစုဆောင်းခဲ့တဲ့ကမ္ဘာတဝန်းကအမှုပညာလက်ရာတွေရှားပါးပစ္စည်းတွေကိုလေ့လာပြီးတော့19ရာစုရုံးကနာမည်ကြီးပကြီးဆရာကြီးဘလို့စိတ်ကူးတွေနဲ့ပကြီးကားတွေရေးဆွဲခဲ့တယ်ဆိုတာကိုမှန်းဆကြည့်နိုင်ကြပါရဲ့ရှင်ကျမဆူမြတ်မော်ပ
ါမဆူမြတ်မော်ရဲ့ကမ္ဘာတဝန်းခီးသွားစီစဉ်ဖြစ်ပါတယ်ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြပေးစာတွေပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့သတင်းချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက bamis@vnews.com ကိုရေးသားပို့နိုင်ပါတယ်။ ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook မက်ဆေ့ချာကနေစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပေးပါအောင်မယ်။
ဝါဂနာရုရှားကြီးစားကုမ္ပဏီကိုအရေးယူဖို့အမေရိကန်ပြောင်စုအနေနဲ့လာမယ့်သတင်းပတ်ထဲမှာကြေညာဖို့ရှိနေပါတယ်။ဒါဟာအာဖရိကတိုက်တွင်သူ့လုံဆောင်ချက်တွေကြောင့်လာဖြစ်ပြီးတော့ရုရှားမှာလက်နက်ကိုင်သဘုံထားမှုနဲ့မဆက်နွယ်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။အမေရိကန်ဘက်ကဘလူးစီဇန်ထားလဲဆိုတာကိုတော့နိုင်ငံကြီးဌာနပြောခွင့်ရသူကသိစိတ်မပြောသေးပါဘူး။စတင်နေ့ကဖြစ်ပျက်ခဲ့တဲ့အချိန်ပိုင်းကြာတဲ့ဝါဂနာဖွဲ့လက်နက်ကိုင်သဘုံထားမှုဟာသမရပူတင်ဖို့တော့23နှစ်တာတွင်သူ့ရဲ့ဩဇာအာဏာအပေါ်မှာအကြီးမားဆုံးထိုးနှက်ချက်လို့ပြောနိုင်ပါတယ်။ဖြစ်ပျက်ဖြစ်ပြီးတဲ့နောက်သဘုံထားမှုကိုနှိမ့်နှိမ့်မယ်ဆိုပြီးတော့တမရပူတင်ကကနဦးပြောပါတယ်။ဒါပေမဲ့နိုင်ပိုင်းတွင်မှာတော့ဝါဂနာအကြီးအကဲနဲ့အခြားဖွဲ့ဝင်တချို့ကိုဘယ်လာရုစ်ကိုတွားခွင့်ပေးလိုက်ပြီးတော့သဘောတူပြည်လည်မှုရပါတယ်။အခုတော့ဝါဂနာအကြီးအကဲပရီကိုဇင်ကတော့ဘယ်လာရုစ်နိုင်ငံကိုရောက်နေပြီဆိုပြီးတော့ဘယ်လာရုစ်ခေါင်းဆောင်အလက်ဇန်ဒါလူကာရှန်ကိုကအင်္ဂါနေ့မှာပြောပါတယ်။ပရီကိုဇင်ဟာဘယ်လာရုစ်နိုင်ငံဘယ်နေရာမှာရောက်နေလဲ၊သူနဲ့သူ့ရဲ့ဆက်သားဘယ်လောက်ပါလဲ၊ဘယ်လောက်ထိနေထိုင်နေမလဲဆိုတာတော့ရှင်းလင်းမရှိသေးပါဘူး။ရုရှားသမ္မတပူတင်ရဲ့မဟာမိတ်ဘယ်လာရုစ်ခေါင်းဆောင်လူကာရှန်ကိုဟာအခုဒီဝါဂနာရေးခင်းမှာနှစ်ဖက်ကြားဆီဆက်ပေးခဲ့သူဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူသားချင်းစာနာကူညီမှုလိုအပ်ချက်ဒေါ်လာ 54.8 ဘီလီယံအတွက်အခုဒီ2023နှစ်ဝက်မှာ20ရာခိုင်နှုန်းအထိပဲရထားပြီးတော့လိုအပ်ချက်တွေကအတော်ကြီးကြီးနေတယ်လို့အိုချာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းမှုကသတိပေးထုတ်ပြန်ပါတယ်။လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးနေတဲ့အထက်မှာမြန်မာနိုင်ငံလည်းပေါင်းအောင်ပါတယ်။အခုကြီးအထောက်ပံ့မလုံလောက်အကြက်တဲကြုံနေရတဲ့အထက်မှာမြန်မာဘူကီနိုဖီဆိုဖာဆိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံဗင်နီဇွဲလားဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါဝင်တယ်လို့ကုလသမဂ္ဂရဲ့တွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရသူဖာရဟတ်ကဒေသရှင်းလင်းပွဲမှာပြောပါတယ်ပြီးတဲ့နှစ်ကုန်ပိုင်းမှာဒီကမ္ဘာလုံးအကူအညီလိုအပ်သူက346တန်းအထိစာရင်းတင်ဖြစ်လာပြီးတော့အခုလဆိုရင်တော့အကူအညီလိုအပ်သူစုစုပေါင်း362တန်းအထိတိုးလာတယ်လို့ဆိုပါတယ်ဒါဟာကမ္ဘာကြီးမှာလူ22ဦးမှတဦးအကူအညီလိုအပ်နေတာကိုပြနေတာပါအကူအညီလိုအပ်မှုတွေတိုးလာတယ်ဆိုပေမဲ့ရရှိထားတဲ့ရန်မုံငွေကြေးနဲ့ဆိုရင်တော့လိုအပ်ချက်တွေကအတော်ကြီးကိုကွာဟနေတယ်လို့သိရပါတယ်။2022ခုနှစ်ထဲမှာပဲခရီးသင်ငယ်တွေထိခိုက်ခံရတဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေတိုက်ခိုက်ခံမှုဟာ130ရာခိုင်နှုန်းအထိကိုတိုးလာပြီးတော့ဒီလိုမျိုးအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ကုလသမဂ္ဂအထူးမှုချုပ်ကနေပြီးတော့ပြောပါတယ်။ကလေးတငယ်များနဲ့လက်နက်ကန်ပြပခဆိုင်ရာနှစ်ပတ်လည်အစီအစဉ်စာကိုဒီကနေ့ထုတ်ပြန်ရမှာကုလသမဂ္ဂတွင်းမှုချုပ်ကအခုလိုပြောသွားတာပါမြန်မာနိုင်ငံပါဝင်ယူကရိန်း၊အစ္စရေး၊ပါလက်စတိုင်း၊အာဖဂန်နစ္စတန်၊ဘူကီနာဖာဆိုနဲ့မာလီနိုင်ငံတွေမှာကျောင်းနဲ့ဆေးရုံတိုက်ခိုက်ခံရတဲ့ဖြစ်ရပ်1843ကြိမ်အထိဖြစ်ခဲ့ကြောင်းတည်ပြပါတယ်ပြပခရီရဲ့ဒဏ်ကိုဝမ်းနည်းပွဲခံစားရတဲ့ကလေးတငယ်ရေတွက်ကပူများလာတယ်လို့လည်းကုလသမဂ္ဂရဲ့အစီအစဉ်စာမှာဖော်ပြပါတယ်ရှိကြတဲ့ဒီလက်နက်ကန်ပြပခအစ်စ်တွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်လာခဲ့လို့ဖြစ်ရ24ခုနဲ့စောင့်ကြည့်ရေးအစီအစဉ်တစ်ခုမှာရန်လူမှုတွေကြောင့်ထိခိုက်ခဲ့ရတဲ့ကလေးဦးရေက1900နီးပါးရှိတာမလို့တုံလို့ဆရာကောင်းအောင်မြင့်မာနေတယ်လို့လည်းကုလသမဂ္ဂရဲ့ဒီအစီအစဉ်မှာဖော်ပြပါတယ်မြန်မာနိုင်ငံနဲ့နေချင်းဆက်နေတဲ့အိန္ဒိယနိုင်ငံရဲ့မဏိပူရပြည်နယ်အတွင်းမှာတော့လူများစုမဏိပူခေါ်ကတဲလူမျိုးတွေနဲ့ခရစ်ယာန်ကူကီမျိုးနယ်စုတွေကြားလူမျိုးရေးချမ်းဖတ်မှုတွေကိုဖြေလျှော့နိုင်ဖို့အတွက်လူမျိုးကွဲအုပ်စုတွေကြားတွေ့ဆုံဆွေးနွေးစီဖို့အိန္ဒိယထိပ်ပန်းအစိုးရတာဝန်ရှိသူတွေကမဏိပူအာဏာပိုင်တွေကိုဖိအားပေးနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမဏိပူအစည်းအဝေးတစ်ခုကိုဥဆောင်ပြုလုပ်ခဲ့ပြီးနောက်အခုလိုမျိုးတိုက်တွန်းချက်ဖြစ်လာတာပါ။အနာရ BJP ပါတီအနေနဲ့ထားတဲ့ဒီမဏိပူရပြည်နယ်မှာပြီးခဲ့တဲ့နှစ်လအတွင်းချမ်းဖတ်မှုတွေကြောင့်လူ115ဦးထက်မနည်းသေဆုံးပြီးတော့လူ300လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညွန့်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုဟာကိုစောမိုးကျော်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ24 40 51နဲ့လိုက်လိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမှာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.